Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်ရရှင်။ဒီဝီမဲခင်တန်ရဲ့2020ခုနှစ်အောက်တိုဘာလ29ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်များ9:00ကနေ10:00အထိလိုင်းဒိုမီတာ1925/30နဲ့လိုင်းလမီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်ကန်းရောက်သတင်းတွေကိုကိုသားညုံနဲ့အတူတင်ပြပေးပါမယ်ရှင်။American Cheese LLC ကုမ္ပဏီနဲ့ Canada Accelera ဆေးကုမ္ပဏီတို့ပူးပေါင်းဆန်းသက်နေတဲ့ COVID-19 ကုသဆေးဆန်းသက်မှုတွေကိုရပ်ဆိုင်းလိုက်ပါတယ်။ဒီဆေးကုလူနာတွေမှာဆက်ပြီးတော့ဆန်းသက်တော့မှာမဟုတ်ဘူးလို့ American ကုသရောဂါဌာနကတင်းနှံလာနေတော့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဆေးကုမ္ပဏီတစ်ခုကပူးပေါင်းဆန်းသက်နေတဲ့ Bamla Nivimap ဆေးက COVID-19 ရောဂါပြင်းထန်တဲ့သူတွေကိုကုသရမှာထိရောက်မှုမရှိဘူးလို့သုတေသနပညာရှင်တွေကပြောပါတယ်။ဒီကုသဆေးနဲ့ဆန်းသက်မှုကိုအောက်ဂူလာကအမေရိကန်နိုင်ငံတွင်ဆေးရုံတဲ COVID-19 လူနာ1000နဲ့စတင်မှုရည်ရွယ်ခဲ့တာဖြစ်ပြီးအခုအောက်တိုဘာလအစောပိုင်းမှာဆန်းသက်မှုတွေကိုရန်နာလိုက်ရတာပါ။ Johns Hopkins Coronavirus သုတေသနစင်တာအချက်အလက်တွေအရအမေရိကန်နိုင်ငံမှာတင်းနှံလာနေကကူးစက်သူလူနာသေ6,600ကျော်ရှိပါတယ်။ Australian နိုင်ငံဒုတိယအကြီးဆုံး Melbourne မြို့မှာတော့ဒီကနေ့ကူးစက်သူလူနာသေတယောက်မှမရှိတဲ့အတွက်ဇွန်လ9ရက်နေ့နောက်ပိုင်းပထမဆုံး COVID-19 လူနာကင်းစင်တဲ့ရက်တည်းဖြစ်ပါတယ်။ဩဂုတ်လတုန်းကတရက်ကိုကူးစက်တဲ့သူ900အထက်မှရှိခဲ့တာပါ။အင်္ဂါနေ့ညတကောင်အချိန်ကစလို့ Melbourne မြို့ကန်တွင်အိမ်ပြင်ထွက်နိုင်ပြီလို့ Victoria ပြည်နယ်အုပ်ချုပ်ရေးမှူး Daniel Andrews ကတနင်္လာနေ့ကကြေညာခဲ့ပြီးစားတောက်ဆိုင် coffee ဆိုင်တွေဘားနဲ့ဟိုတယ်တွေကိုပြန်ဖွင့်ဝင်ပြုလိုက်ပါရဲ့ရှင်။ဒီကနေ့အင်ဒိုနီးရှားမှာ COVID-19 ကူးစက်သူ3,500ကျော်ထပ်ပြီးတော့တွေ့ရကြောင်းအခုထိကူးစက်တဲ့သူပေါင်း39,600ကျော်ရှိပါတယ်။ဒီကနေ့သေဆုံးသူက101ယောက်နဲ့စုစုပေါင်းသေဆုံးသူ13,500ကျော်ရှိပါတယ်။အရှိတအဝါရှာမှာအင်ဒိုနီးရှားကကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအများဆုံးနိုင်ငံလည်းဖြစ်ပါတယ်။ဖိလစ်ပိုင်မှာတော့အင်္ဂါနေ့ကူးစက်သူလူနာ1,500ကျော်နဲ့သေဆုံးသူက14ယောက်ရှိရမို့ဒီသတင်းနှစ်ပတ်အတွင်းမှာနေ့စဉ်သေဆုံးတဲ့နှုန်းအနည်းဆုံးကိုကျဆင်းလာတာပါ။နိုင်ငံတွင်ကူးစက်သူပေါင်း38,300ကျော်နဲ့သေဆုံးသူပေါင်းက9,000ကျော်ရှိပါတယ်။ American တရားရင်သူတရားသူကြီးဖြစ်အေမီခေါ်နီဘဲရက်ကိုအထက်လွှတ်တော်က52မေ48မေနဲ့တနင်္လာနေ့နောက်ပိုင်းကအတည်ပြုခံအပ်လိုက်ပါတယ်။တရားသူကြီးကိုဦးနဲ့ဖွဲ့စည်းထားတဲ့ American တရားရုံးချုပ်မှာဘဲရက်ဟာသမ္မတဒေါ်နယ်ထရမ့်ခံအပ်တဲ့တတိယမြောက်တရားသူကြီးဖြစ်ပြီးရှေးယူဆန် conservative တို့ဘက်က6မဲ3မဲနဲ့ liberal တရားသူကြီးတွေအပေါ်မှာသီးသီးတတ်တာအသာစီးရပြီးဖြစ်ပါတယ်။အခုလိုသမ္မတရွေးကောက်ပွဲနှိမ့်ကနေခြင်းမှာတရားရုံးချုပ်တရားသူကြီးတို့ကိုအဆိုပြုတဲ့ကိစ္စကိုအနိုင်ရမဲ့သမ္မတလက်ထဲကိုလွှဲရထားတဲ့လို့ဒီမိုကရက်တွေကတောင်းဆိုနေကြတာပါ။အဲ့ရည်တည်ချက်မျိုးကို2016ခုနှစ်ရွေးကောက်ပွဲကာလတုန်းကလည်း Republican တို့ကအထားရှိခဲ့ပူးပါတယ်။အခုလိုသူ့ကိုအတည်ပြုခံအပ်လိုက်တဲ့အတွေ့ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေအပေါ်မှာတရားရုံးချုပ်ကဆုံးဖြတ်ဖို့လိုအပ်လာတဲ့အခါပူပူနွေနွေခံအပ်ခံရတဲ့တရားသူကြီး Barrett လည်းပါဝင်ပတ်သက်ဆုံးဖြတ်ဖို့ရှိလာမှာဖြစ်ပါတယ်။နိုဝင်ဘာ10ရက်နေ့မှာလည်း Affordable Care Act လို့ခေါ်တဲ့ American ကျန်းမာရေးစောင့်ရှောက်မှုစနစ်ဆက်ပြီးတော့တည်ရှိရေးမတည်ရှိရေးကိစ္စကိုတရားရုံးချုပ်ကဆုံးဖြတ်ဖို့ရှိတဲ့အတွက် Barrett လည်းခွဲဆုံးဖြတ်တဲ့အချိန်မှာပါဝင်လာမှာပါ။အဲဒီကျန်းမာရေးစောင့်ရှောက်မှုအောက်ကဥပဒေတစ်ခုဖြစ်တဲ့ကျန်းမာရေးစောင့်ရှောက်မှုအာမခံမဝယ်မနေရအပိုက်ကို Republican တွေကြီးစုခဲ့တဲ့အောက်လွှတ်တော် Congress က2018ခုနှစ်ကပယ်ဖြစ်ခဲ့ပါတယ်။အခုအခါမှာတော့ဒီကျန်းမာရေးစောင့်ရှောက်မှုစနစ်တစ်ခုလုံးကိုတရားရုံးချုပ်ကပယ်ဖြစ်ပြီးဖို့ Republican တွေကလှူလာနေတာဖြစ်ပါရဲ့ရှင်။ဝင်းစကိုစင်ပြည်နယ်ကမင်းဆန္ဒရှင်တွေအနေနဲ့နိုဝင်ဘာလ3ရက်နေ့မဲယုံနေမပိတ်ခင်မှာသူတို့ရဲ့မဲတွေကိုမဲယုံနေစီအရောက်ပြီးပို့ဖို့လိုအပ်တယ်လို့အမေရိကန်တရားရုံးချုပ်ကတင်းနှံလာနေတာအမိန်ချမှတ်လိုက်ပါတယ်။ဒါဟာပြည်နယ်အတွင်းကအနိုင်ပိုင်တရားရုံးတရုံးကမဲတွေလက်ခံရေတွက်နိုင်တဲ့ရက်ကိုတိုးမြင့်သတ်မှတ်ချက်အပေါ်တရားရုံးချုပ်ကစန့်ကျင်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။စာလိုက်ကတစင်ရောက်လာမဲ့မဲတွေမှာနိုဝင်ဘာ3ရက်နေ့ကပို့တဲ့ဒစိမ့်အမှတ်အသားပါမယ်ဆိုရင်မဲတွေလက်ခံရေတွက်နိုင်တဲ့ရက်ကိုနိုဝင်ဘာ9ရက်နေ့အထိတိုးမြင့်ပေးဖို့အဲ့ဒီအနိုင်ပိုင်းတရားရုံးကအမိန်ချမှတ်ထားတာပါ။ဒါကို Republican တွေကဆန့်ကျင်ပြီးတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုခုလိုရယူကြတာဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမဲကြီးတွင်နိုင်တဲ့နောက်ဆုံးရဲ့သတ်မှတ်ချက်တွေကတပြည်နယ်နဲ့တပြည်နယ်မတူညီတာကြောင့်မကြာသေးခင်သတင်းပတ်တွေနဲ့ဥပဒေပိုင်းဆိုင်ရာအပြိုင်မှုတွေထွက်ပေါ်လာနေရလဲဖြစ်ပါတယ်။နိုဝင်ဘာ3ရက်နေ့အရောက်မဲယုံတွေကိုမဲတွေရောက်ရှိဖို့လိုအပ်တယ်လို့ Republican တွေကပြောဆိုနေချိန်မှာ Democrat တွေကလူစုလူဝေးကိုရှောင်ရှားလိုတယ်မင်းဆန္ဒရှင်တွေ စားရိုက်ကနေတဆင့်မဲပေးတဲ့အရေးအတွက်ကသမိုင်းဝင်မြင့်မာနေတာကြောင့်ရတုံးမြင့်ပြီးဖို့လိုအပ်တယ်လို့ပြောဆိုနေတာပါ။မဲရီမှာဆာရိုက်ကနိုဝင်ဘာ3ရက်နေ့မှာပြီးဖို့တဲ့တစိအမှတ်အသားပါတဲ့၍ရေကောက်ပွဲရဲ့နောက်ပိုင်းမှာရောက်လာမယ့်မဲရီကိုလက်ခံဖို့အမေရိကန်ကပြည်နယ်90နဲ့ပြည်နယ်20ကအခွင့်ပြုထားပါတယ်ရှင်။ VOA American တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 15953ညတိုင်းဒိုမီတာ25 kHz 11803ညတိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗျူညမာဘဲကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်ကျွန်တော်တားညူပါမြန်မာနိုင်ငံထဲမှာရူဂျာနဲ့ရခိုင်တိုင်းသားတွေအပါအဝင်လူနည်းစုလူမျိုးတွေဟာနိုင်ငံရေးမှာပအောင်ပတ်သက်ခွင့်ဆုံးရှုံးပြီးတော့ဒါဟာလူခွင့်ချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံကိုဝေဖန်ပါတယ်မြန်မာနိုင်ငံအတွင်းနိုဘာလ၈ရက်နေ့အထူးရွေးကောက်ပွဲမတိုင်ခင်လူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတော့အလွန်တရာစိုးရိမ်မိတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူကကြေညာချက်ထုတ်ခဲ့တာပါရွေးကောက်ပွဲတွေဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အလွန်တရာအရေးကြီးတယ်လို့လည်းသူရဲ့ကြေညာချက်မှာပြောပါတယ်ဒါပေမဲ့လည်းလူလတ်စွာပြောဆိုထုတ်ဖော်ခွင့်နဲ့လူလတ်စွာသတင်းအချက်အလက်တွေရယူခွင့်ကတ်တက်ခါရာကြောင့်အရက်ဖက်အခွင့်အရေးတွေထိခိုက်တယ်လို့ပဲခွဲခြားဆက်ဆံမှုတွေရန်စားမှုတွေနဲ့အကြမ်းဖက်မှုတွေဖြစ်အောင်လို့လှုံ့ဆော်ပြောဆိုမှုတွေလည်းရှိနေတယ်ဆိုပြီးတော့သူကထောက်ပြပါတယ်မြန်မာနိုင်ငံရဲ့နိုင်ငံသားဖြစ်မှုဥပဒေနဲ့ရွေးကောက်ပွဲဥပဒေတွေကြောင့်မွတ်စလင်လူနည်းစုတွေပေါ်မှာထိခိုက်သက်ရောက်မှုရှိခဲ့တယ်လို့ပဲမကြာခင်တုန်းကပြောဆိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့အောက်တိုဘာလ16ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်တွေကြောင့်ရခိုင်ပအဝင်တိုင်းဒေသတချို့မှာတိုင်းဒေသတွေနိုင်ငံအရေးပအဝင်ခွင့်ဆုံးရှုံးရတယ်လို့လည်းဝေဖန်ထားပါတယ်ပြောဆိုကော်မရှင်အနေနဲ့ရခိုင်နဲ့ရှမ်းပြည်နယ်ကမြို့နယ်တချို့ပါဝင်ကချင်ကရင်မွန်ပဲခူးဒေသတွေကကြေးရွာတချို့မှာရွေးကောက်ပွဲဖျက်သိမ်းလိုက်တာနဲ့ပတ်သက်လို့ဝေဖန်ခဲ့တာဖြစ်ပါတယ်ဒီမတိုင်ခင်မှာလည်းမွတ်စလင်ကိုယ်စားလှယ်အတော်များများကိုနိုင်ငံသားဖြစ်မှုဥပဒေနဲ့ညှိစွန်းတယ်ဆိုပြီးတော့လေရွေးကောက်ပွဲမှာဝင်ရောက်ရွေးချယ်ခွင့်ဒီကော်မရှင်ကပိတ်ပင်ခဲ့ပါတယ်မြန်မာစုရအနေနဲ့ရွန်ဂျာအတုံးနှုတ်ကိုလက်မခံပေမဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေအနေနဲ့နိုင်ငံသားလျှောက်ထားပိုင်ခွင့်ရှိအောင်လို့အစဉ်အဆက်ဆောင်ရွက်ပေးပါမယ်လို့ကတိပေးထားပါတယ်။ဒါ့အပြင်တိုင်းဒေသနေမိတချို့မှာရွေးကောက်ပွဲမကျင်းပနိုင်တာဟာလေလူယုံရင်းနဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေရဲ့အကြံပြုချက်အရဆောင်ရွက်ရတာဖြစ်တယ်လို့ရှင်းလင်းထားပါတယ်။အထူးသဖြင့်တော့ရွေးကောက်ပွဲလုပ်ဖို့လူယုံရင်းထိရောက်မပြီးနိုင်တဲ့နေရာတွေဖြစ်တယ်လို့ဆိုပါတယ်။လုံခြုံရေးနဲ့လွတ်လပ်ခွင့်အပေါ်မှာတရုတ်ရဲ့ချင်းချောက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံတို့အတူတကွရင်ဆိုင်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကအိန္ဒိယခေါင်းဆောင်တွေနဲ့မတွေ့ခင်အခုအင်္ဂါနေ့မှာပြောဆိုသွားပါတယ်။ဝန်ကြီးပွန်ပီယိုဟာအမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါနဲ့အတူအိန္ဒိယနိုင်ငံကိုတရင်းလာနေကြတဲ့ကရောက်ရှိခဲ့တာပါ။အိန္ဒိယအနေနဲ့နေဆက်မှာတရုတ်တပ်ဖွဲ့တွေနဲ့ထိတိုက်တွေ့မှုတွေရှိနေပြီးတော့တင်းမာမှုတွေဖြစ်နေတဲ့အချိန်မှာပဲအမေရိကန်အိန္ဒိယနှစ်ဆင်မဟာဗျူဟာမြောက်ဆွေးနွေးပွဲအတွက်အမေရိကန်ဝန်ကြီးနှစ်ဦးအခုလိုမျိုးအိန္ဒိယကိုရောက်နေတာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာအိန္ဒိယနိုင်ငံရဲ့ဝန်ကြီးကာကွယ်ရေးဝန်ကြီးတို့နဲ့ဒီကနေ့မှတွေ့ဆုံပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကမွတ်စလင်ဘာသာရေးအကြောင်းတစ်ခုအတွင်းမှာအင်္ဂါနေ့အစောပိုင်းကအင်အားပြင်းထန်တဲ့ပောက်ကွဲမှုဖြစ်ပြီးတော့လူ9ဦးထက်မနည်းသေဆုံးခဲ့ပါတယ်။လူ90ကျော်လည်းထိခိုက်ဒဏ်ရာရသွားပါတယ်။ပါရှဝါမြို့ကအဲ့ဒီဘာသာရေးအကြောင်းမှာမနေ့အစောပိုင်းတင်းနန်တွေရှိနေစဉ်အတွင်းပောက်ကွဲမှုဖြစ်ခဲ့တယ်လို့ရဲကပြောပါတယ်။ဂျာမီးယားဇူဘာရီယာမဒရဆာကျောင်းမှာဘာသာရေးဆရာတဦးကမွတ်စလင်တို့အထွတ်မြတ်ထားတဲ့ကုရ်အန်ကျမ်းစာပါအပိုက်တွေကိုသင်ကြားပေးနေစဉ်ပောက်ကွမ်းမှုဖြစ်သွားတာကိုလက်ကင်ဖုန်းတစ်ခုကနေရိုက်ထားတဲ့ပုံမှာတွေ့လိုက်ရပါတယ်။တိစုံတဲ့အထင်အများစုကလူငယ်လူရွယ်တွေဖြစ်ကြတယ်လို့မျက်မြင်တွေနဲ့ကိစ္စရေးလူသားတွေကပြောကြပါတယ်။အခုလိုလူအများပြားတိစုံကြရတဲ့ပောက်ကွမ်းမှုဟာဘယ်သူလက်ချက်လဲဆိုတာကိုမသိရတယ်လို့ဘယ်သူကမှလည်းသူတို့လောက်တာလို့မပြောသေးပါဘူး။ကြံရသူများတာကြောင့်ပစ်ဆုံးသူအရေးအတွက်ဒီထက်တိုးလာနိုင်တယ်လို့စေုံတောင်းဝန်ရှိသူတွေကပြောပါတယ်။အခုဖြစ်တဲ့ဒီပါကစ္စတန်နိုင်ငံပက်ရှဝါမြို့ဟာအာဖဂန်နဲ့နေချင်းဆက်ရှိနေတဲ့ခိုင်ပါပတ်တုံကွာပြည်နယ်မြို့တော်ဖြစ်ပါတယ်။အဲဒီမှာနှစ်ပေါင်းများစွာစစ်သေးကြော်ရဲ့တိုက်ခိုက်မှုတွေကြုံတွေ့ရသလိုအဲ့ဒီလောက်ရတူမှာပါကစ္စတန်တာလီဘန်ဖွဲ့လက်ချက်ဖြစ်တယ်လို့ဆွဆွေးလေးရှိပါတယ်။1994ခုနှစ်ကရဝမ်ဒါနိုင်ငံမှာဖြစ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုငွေကြေးထောက်ပံ့ခဲ့တယ်လို့တန်တရားနဲ့ဆွချက်တင်ခံထားရတဲ့ရဝမ်ဒါစစ်ပွဲလုပ်ငန်းရှင်တူကိုနယ်သာလန်နိုင်ငံတဟိတ်နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးလိုက်ပါပြီ။ရဝမ်ဒါနိုင်ငံကနိုင်ငံတကာပြစ်မှုတွေကိုအရေးယူလာမှာကြံရှိနေသေးတဲ့အမှုတွေအတွက်ကင်တွေရတဲ့ IRMCT ခေါ်တဲ့နိုင်ငံတကာတရားရုံးကိုလွှဲပြောင်းပေးလိုက်တာဖြစ်ပြီးတော့ဒီအသက်89နှစ်အရွယ်ဖာလီချင်ဂဘူဂါကိုမကြခင်ပဲတရားရုံးမှာစစ်ဆေးကြားနာမယ်လို့ IRMCT ကတင်လာနေမှာကြီးကြပ်ချက်ထုတ်ပါတယ်။ကဘူကာဟာ22နှစ်ကျော်ကြာရှောင်ပြေးနေပြီးတဲ့နောက်မိလာတို့ကပြည်တက်နိုင်ငံ Paris မြို့အနီးမှာဖမ်းဆီးရမိခဲ့တာပါ။အဲဒီနောက်ပြည်တက်ကနေပြီးတော့ဒီအခုတင်လာနေမှာတဟိတ်ကိုလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။ ကပူကဟာလူမျိုးတုံးသက်ပြတ်မှုမှာပေါင်းပတ်သက်မှုလူမျိုးတုံးသက်ပြတ်မှုဖြစ်အောင်လို့လူသိရှင်ကြတဲ့တွေးထိုးလှုံ့ဆော်မှုနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တရားရင်ဆိုင်ရဖို့ရှိနေပါတယ်။ကပူကဟာဟူတူစစ်သွေးကြောအုပ်စုနဲ့သက်ပြတ်မှုကျူးလွန်အောင်လို့လှုံ့ဆော်လွှင့်ထုတ်မှုတွေလုပ်တဲ့ရေဂျူရုတ်တန်ဌာနတို့ကိုငွေကြေးထောက်ပံ့ပေးခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားပါတယ်။ဗီယက်နမ်နိုင်ငံမှာအင်အားပြင်းထန်တဲ့တိုင်ဖွန်းမုန်တိုင်းချင်းကလာနဲ့အမျှလေပိုင်းမြေနိတ်ဒေသကလူသက်တမ်းကျော်ကိုဗီလုရပြောင်းရွှေ့ဖို့အတွက်ပြင်းထန်ဆောင်ရွက်နေကြပါတယ်။တချိန်ထဲမှာတော့မကြာသေးခင်ကရေကြီးရေရှမ်းမှုတွေကိုလည်းတခြားဗီယက်နမ်ဒေသတွေမှာရင်ဆိုင်နေရတယ်လို့အစိုးရသင်းကကြေညာပါတယ်။ဗီယက်နမ်နိုင်ငံကွမ်ဂိုင်းခရိုင်ကမှရှိတဲ့တကြီးရွယ်ဦးတွေနဲ့ကလေးငယ်တွေကိုစစ်သားတွေကအတွင်းပိုင်းဗီလုရကိုကူညီပြောင်းရွှေ့ပေးနေတာတွေကိုအစိုးရရုပ်သံဌာနကထုတ်လွှင့်ချက်တွေမှာတွေ့ရပါတယ်။မော်လာဗီတိုင်ဖုံးမှုတိုင်းဟာဗီယက်နမ်နိုင်ငံတောင်ပိုင်းကန်ဝရန်ဒေသကိုလေတိုက်နှုတ်တနအီကို84မိုင်နှုန်းနဲ့ပူဒုံးနေမနယ်ပိုင်းတိုက်ခိုက်ဝင်ရောက်မှုခံမှန်းထားတယ်လို့ဗီယက်နမ်အစိုးရသတင်းဌာနတွေမှာကြေညာထားပါတယ်။ဒီတိုင်ဖုံးမှုတိုင်းကြောင့်ဖိလစ်ပိုင်နိုင်ငံမှာတော့လူ3ဦးထက်မနည်းသေဆုံးခဲ့ပြီးတော့12ဦးပျောက်ဆုံးနေပါတယ်။ဖိလစ်ပိုင်ကြီးရွာပေါင်း32,000ကျော်ကိုလည်းရှေ့ပြောင်းလဲရပါတယ်။အခုတော့မုန်တိုင်းကဖိလစ်ပိုင်ကနေပြီးတော့ဗီယက်နမ်ဘက်ကိုဥတီလာနေတာပါ။ဒီ American တန်ကဆက်လက်တန်လှည့်နေပါတယ်အခုတော့ဒီသတင်းဆောင်ပါတွေသတင်းပြဖို့ချက်တွေကိုဆက်ပြီးတော့နားဆင်နိုင်ပါတယ
်နိုဘာလာ3ရက်နေ့ရွေးကောက်ပွဲပြီးတက်လာမဲ့ American သမ္မတအတွက်သူလုပ်ချင်တဲ့လုပ်ငန်းစဉ်တွေအအောင်မြင်မြင်လုပ်နိုင်ဖို့အရေးက American အထက်လွှတ်တော်ရွေးကောက်ပွဲအဖြစ်တွေပေါ်မှာလည်းမူတည်နေပါတယ် American နိုင်ငံရေးမှာအရေးကြီးတဲ့ Iowa ပြည်နယ်လေးကအထက်လွှတ်တော်အမတ်ရွေးကောက်ပွဲအကြောင်း Kate Fanabon သတင်းပြဖို့ထားပါတယ်2016ခုနှစ်က Iowa ပြည်နယ်မှာတပတ်ဒေါ်နယ်ထရမ်ကိုမအသားနဲ့အနိုင်ရခဲ့တာ
ပါ We elected him to get things done
သူလုပ်မယ်လို့ပြောတာတွေတကယ်လုပ်နိုင်ဖို့သမ္မတထရမ်ကိုကျွန်တော်တို့ရွေးချယ်ခဲ့တာပါပြောတဲ့အတိုင်းလည်းသူလုပ်နေပါလေ
လေးနဲ့ကြာတော့ကမ္ဘာကာယယောဂနဲ့ကုန်သွယ်စပွဲကြောင်းအိုင်ဝါပြည်ထရေးစီပွားရေးအထင်သာလာပြီးသမ္မတထရမ်နဲ့ဒီမိုကရက်တစ်ပြိုင်ပွဲဂျိုးဘိုင်ဒန်တို့ရဲ့ပြိုင်ပွဲကလည်းအကျိအယ်ရှိလာခဲ့ပါတယ်အိုင်ဝါနဲ့သမားကြီးတောင်ဆန်က
I think it would be devastating if I had to look for
ထရမ်ဆိုရနောက်ထပ်လေးနှစ်ထက်ရှိနေမလားဆိုပြီးတွေးလိုက်မရင်ယူကျုံမရဖြစ်ရပါလိမ့်မယ
် American Senate အဆက်လွှတ်တော်မှာ Republican အမတ်တွေပုဂ္ဂတိကနဲ့အသာစီးရနေတဲ့အခြေအနေကိုပြောင်းလဲသွားနိုင်အောင် Iowa ပြည်နယ်ကလုပ်နိုင်ခြင်းရှိပါတယ်။လက်ရှိတက်လတော်မှာ Senator Johnny Ast က Democratic Party ကပြိုင်ပွဲ Theresa Green Finnes ကစစ်တိုးပွဲမှာ Iowa ပြည်နယ်ကတင်ပေါ်တဲ့ကုန်ပစ္စည်းတစ်မျိုးရဲ့ဈေးနှုန်းကိုမှန်တကယ်မသိပဲရောရောင်ပြေးလိုက်လို့လူတွေတော်တော်အံ့အားသင့်သွားခဲ့ကြပါတယ်။ပြိုင်ပွဲ Theresa Green Finnes ကတော့ပြောင်းမှုတစ်ခုရှယ်ရဲ့ဈေးက $3.68 လောက်ရှိတယ်ဆိုပြီးအလားတူမေကွန်မျိုးပေါ်မှာမကန်ရဖြစ်သွားခဲ့ပါတယ်။ဆယ်သမားကြီးဒေါက်တောင်ဆန်ကဒီမိုကရက်ကိုစလဲလောင်ဂရင်းဖီကိုထောက်ခံသူဖြစ်ပါတယ်။လက်ရှိစနေတာအော့စ်ထောက်ခံတဲ့ကုန်သွယ်ရေးစပွဲကြောင့်တိနဲ့ဈေးနှုန်းတွေကျနေတာမို့ငွေကြေးရအထိနာနေပြီလို့လည်းပြောပါတယ
်။ Success or failure is going to be
based on အောင်မြင်မှုကသမ္မတထရမ်အိုင်အိုဝါပြည်နယ်မှာအနိုင်ရမရအပေါ်မှာမူတည်နေပါလိမ့်မယ်။
ဆူရကလက်သမားတွေဝေဝေဆုံးရှုံးရမှုအတွက်ရောက်ကြီးတွေပေးထားပေမဲ့လည်းတောင်ဆန်ကဒါကိုကျေနပ်နှစ်သိမ့်မနေနိုင်ပါဘူ
း Agriculture has been devastated even though that we
တိုက်ကြိုးရေးကဏ္ဍတော်တော်ထိခိုက်နေပြီကျွန်တော်တို့ကိုရောက်ကြီးပေးထားပေမဲ့စိတ်ဖိစီးစရာတွေအများကြီးရှိနေတယ်ဝင်ငွေနဲ့ထွက်ငွေမှာတော်တော်ကျက်သေးနေပါတယ
်အိုဝါပြည်နယ်ကပြောင်းဘူးဝသားနဲ့ကျအုပ်ထိတ်တန်းထုတ်လုပ်တဲ့ပြည်နယ်ဖြစ်ပါတယ်လူလူသဘောထားစစ်တမ်းတွေအရပြည်နယ်ရဲ့စီးပွားရေးကမဲဆန္ဒရှင်တွေအတွက်အရေးကြီးတဲ့ကိစ္စဖြစ်နေတာပါလေလာသုံးသပ်သူတွေက American အထက်လွှတ်တော်မှာ Democrat အမတ်တွေပုံများလာလိမ့်မယ်လို့တွက်နေကြပါတယ်ဘယ်လောက်များလာမလဲဆိုတာကိုသာမေးဖို့ထုတ်နေကြတာပါ
There are about a half a dozen races
where the Democrats are leading the mess and the Senate race may got a huge job. သူတို့ကဟိုဘက်ရောဒီဘက်ရောမဲပေးကြသူတွေပါ
။ Iowa တက္ကသိုလ်ကတင်ပေါ်တဲ့ဟီဂယ်ပြောတာပါ။ Iowa ကနေအထက်လွှတ်တော်အမအဖြစ်ဝင်ရောက်ရှိပြိုင်မဲ့ Arsen Griffith တို့အတွေ့ Party Democrats ရဲ့မဲဆန္ဒရှင်တွေကအရေးပါလာတယ်လို့ပြောပါတယ်
။ Do they really care about some of this political
issue? Republican Ian Annie ဘုံရတဲ့နေရာတရားစင်လောက်မှာအထက်လွှတ်တော်အမရွေးကောက်ပွဲတွေရှိနေတယ်အိုဝါကအဲ့ဒီအထက်မှာပါနေပါလေ
။မဲဆန္ဒရှင်တချို့ကတော့ချူချူတိတိပဲပြေးခဲ့ကြပြီဖြစ်ပါတယ်။ကာယောဂါကြောင်းအိုဝါပြည်နယ်မှာ2016ခုနှစ်ကတည်းကချူတင်ပဲပြေးသူ69ရာခိုင်နှုန်းပုံများလာခဲ့ပါတယ်ခင်ဗျာ။ကျွန်တော်ရမ်းမထုံပ
ါ။ပုဂ္ဂလူနာတွေကိုပုဂ္ဂလိကစေယုံတွေမှာကုသပေးနိုင်မှုအတွက်ကျမ်းမာရေးဝန်ကြီးဌာနကစီစဉ်နေပေမဲ့လက်တွေ့အကောင့်ထဲပုံနိုင်မှုအခက်အခဲတချို့ရှိနေတဲ့အကြောင်းပြောပြပါမယ်။ကျမကတော့စုစုပါ ပုဂ္ဂလိကသက်ခွဲခန်းတွေမှာကိုဗစ်ရောဂါပိုးရှင်းရှိစစ်ဆေးနိုင်မှုနဲ့ပုဂ္ဂလိကစီရင်တွေမှာကိုဗစ်လူနာတွေကိုလက်ခံကူတာပေးနိုင်မှုအတွက်ညှိနှိုင်းဆွေးနွေးမှုတွေပေါ်ကျန်းမာရေးနဲ့အားစာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကသဘောတူထားပါတယ်ဒါပေမဲ့လည်းပုဂ္ဂလိကစေယုံစီကံတွေမှာစစ်ဆေးကုသမှုခွင့်ပေးဖို့အသေးစိတ်ဆွေးနွေးနေတော့မယ်လို့မြန်မာနိုင်ငံပုဂ္ဂလိကစေယုံများအသင်းဥက္ကဋ္ဌဒေါက်တာထင်မောင်ကောက် VOE ကိုပြောပါတယ
်ပုဂ္ဂလိကစေယုံတိုင်းကဒီမျိုးခွင့်ပြုမှာတော့မဟုတ်ဘူးပုဂ္ဂလိကစေယုံတွေရဲ့ရှိနေတဲ့သူ့ရဲ့ဒီ facility ပေါ့နော်ဒီစစ်ဆေးနိုင်တဲ့အခြေအနေကုသပေးနိုင်တဲ့အခြေအနေတကယ်စေယုံနဲ့တောင်မတူတဲ့အပေါ်မှာဘယ်အတိုင်းသာဒီပုဂ္ဂလိကစေယုံတွေကလုံနိုင်မှာလဲဆိုတာတော့ငငယ်တော့ရှိသေးဦးမှာအဲ့တော့အဲ့ဒါကနည်းနည်းအချိန်တိုင်းတာလေးတစ်ခုတော့ရှင်းအောင်မယ
်။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းပြည်သူ့ရဲ့အနေနဲ့ကိုယ်တော်ဆန္ဒနဲ့ရွေးချယ်လာနိုင်တယ်လို့အစိုးရစီရင်ရေးဝင်ကလည်းချော့ချနိုင်မှုအတွက်ပုဂ္ဂလိကစီရင်တွေမှာကိုဗစ်လူနာတွေတရားကုသနိုင်အောင်ဆောင်ရွက်နေတဲ့အကြောင်းမနေ့တုန်းကအွန်လိုင်းမင်ကုန်မှာပြောခဲ့ပါတယ်။
ပုဂ္ဂလိကခြေကနေပုဂ္ဂလိကခြေယူနေရနေပြီးပုံမှုပြည်ဒီကိုဗစ်ရောဂါထိ ंछ ုတ်တဲ့နေရာမှာပါနိုင်အောင်လို့လည်းကျမတို့အစီအစဉ်တွေလုပ်နေပါတယ်။ဒါကြောင့်မလို့ပြည်သူတွေအနေနဲ့လည်းကိုယ့်ဘာကိုရွေးချယ်ပိုင်ခွင့်ရှိနိုင်လို့အောင်လို့ပါ။ဟိုပုဂ္ဂလိကခြေကနေကိုသွားကျင်နေပုဂ္ဂလိကခြေယူနေတက်ကျင်နေဆိုလို့ရှိရင်ကိုဗစ်ကြောင့်ပဲဖြစ်ဖြစ်တခြားရောဂါရှိတဲ့ကိုရှိပြီးသားအခံရောဂါတွေတခြားရောဂါတွေကြောင့်ပဲဖြစ်ဖြစ်တက်နိုင်အောင်လို့ကိုယ့်ရဲ့ဆုံးဖြတ်ချက်အရာပေါ့နော်ရွေးချယ်နိုင်အောင်လို့ဒီလိုရွေးချယ်တဲ့နေရာမှာလည်းရွေးချယ်ပြီးတော့သွားတဲ့ပြည်သူတွေအတွက်ကောဆေးရုံအတွက်ကောအများပြည်သူအတွက်ကောလုံလုံချုံချုံဖြစ်အောင်လို့ကျမရေးနဲ့အောက်ဆရာဝန်ကြီးဌာနကနေပြီးတော့ရှင်းရှင်းကန်နေချပြီးတော့ဒီပုဂ္ဂလိကဆေးကန်နေဆေးရုံနေနဲ့ညှိနှိုင်းပြီးတော့လှုပ်ဆောင်နေပါတယ
်ကိုဗစ်လူနာတွေကိုထားရှိကူတာပေးနေတဲ့အစိုးရဆေးရုံတွေနဲ့ထပ်တိုးချဲ့ထားတဲ့ကိုဗစ်ကူတာရေးဌာန15ခုမှာကာယရောဂါအပြင်တခြားရောဂါနဲ့နာတာရှည်လူနာတွေကိုပါထိထိရောက်ပြုစုကူတာပေးနေတယ်လို့လည်းကျမရေးဝန်ကြီးကပြောဆိုထားပါတယ်ကယောဂကာလမှာကိုဗစ်ရောဂါပိုးကူးစက်ခံရသူရှော့ချနိုင်မှုအတွက်မလိုအပ်တဲ့အပြင်မထွက်ရညှို့ကြားချက်တွေနဲ့အတူအသွားအလာကန့်သတ်မှုတွေရှိနေရပါပုဂ္ဂလိကဆေးရုံစီကံတွေမှာတာဝန်ထမ်းဆောင်နေတဲ့ကျန်းမာရေးဝန်ထမ်းတွေကယောဂကူးစက်ခံရလို့တချို့ဆေးရုံတွေယာယီပိတ်လိုက်ရတဲ့ဖြစ်စဉ်တွေရှိခဲ့ပြီးပိုးရိပ်လူနာတွေနဲ့ထိတွေ့မှုရှိခဲ့လို့သတ်မှတ်ထားတဲ့နေရာတွေမှာတီးခြားနေထိုင်ခဲ့ရသူတွေလည်းရှိခဲ့ပါတယ်ပုဂ္ဂလိကဆေးရုံတွေမှာကိုဗစ်ရောဂါစစ်ဆေးနိုင်မှုအတွက်ဆိုရင်တော့စနစ်တကျပြင်ဆင်ထားဖို့လိုမယ်လို့လည်းဒေါက်တာထင်မောကပြောပါတယ်
။အစားတဲ့လူနာဝင်လာတာနဲ့သူ့ရဲ့လမ်းကြောင်းတွေကောင်းရလား၊ပိုးတက်ထားတဲ့အခြေအနေကောင်းရလား၊နောက်သွေးစစ်ပြီးတဲ့နေရာတွေကိုစစ်ပြီးလို့ရှိရင်သွေးစစ်တဲ့အခြေတွေကြားလာလို့ရှိရင်အဲ့ဒီလူနာတွေကိုဆေးရုံထဲမှာကုသမှုအတွက်ကိုဘယ်လိုစီစဉ်ပါလဲ။ကုသမှုကလည်းလူနာရဲ့အခြေအနေကိုမူတည်ပြီးတော့တချို့ကျတော့လည်းဘာမှသိတ်လောက်ကြီးမကျင်းတောင်တချို့ကလည်းနေနေပြင်းထန်တချို့အရန်ပြင်းထန်အဲ့လိုအရန်ပြင်းထန်လာရင် IG တွေပါရှိတာဆက်တခြင်းမလို့ဥဒါပြင်းနိုင်တဲ့ level တွေကို category ဆွဲပါတယ်အဲ့လိုတွေခွဲသွားမှဖြစ်တဲ့အတွက်ကြောင့်အခုတွင်းကြည့်ရအခုလောက်ကြာရေးဆိုပြီးတော့အဲ့လိုလုံးလို့မရဘူ
းကျမိုင်းနဲ့အောက်စားဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာကိုဗစ်အတည်ပြုလူနာပေါင်း 46,200 ဦးရှိနေပြီးသေဆုံးသူကတော့ 1,122 ဦးရှိနေပါတယ်ကယ်ရောဂါကူးစက်မှုတွေကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာလေကြောင်းခရီးစဉ်တွေပြန်လည်ဆင်းသက်ခွင့်ကိုလည်းဒီဝင်မာလာကုန်အထိနောက်ထပ်တက်တန်းတိုးလိုက်ကြောင်းဥဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ထားပါလိမ့်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါလိမ့်။
သမဆုံမမရှင်2020ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ရွေးခံကြမယ်ပါတီကိုယ်စားလှယ်လောင်းနေတဲ့နိုင်ငံရေးပါတီရဲ့အနေနဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုလုံခြုံမှုပေးမယ်ဆိုတော့ရွေးကောက်ပွဲကတိကဝတ်ပေးဖို့ AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးနဲ့မြန်မာလူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းစူးစီးတင်ပြပေးကြပါတယ်မြန်မာနိုင်ငံတစ်ဝက်မှာ2020ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးကျင်းပဖို့တင်းပြနှစ်ပတ်လောက်ပဲကြာတော့တဲ့အချိန်မှာပြည်내နဲ့တိုင်းဒေသကြီးအသီးသီးမှာနိုင်ငံရေးပါတီစုံကကိုယ်စားလှယ်တွေတပီးပုဂ္ဂလကိုယ်စားလှယ်လောင်းတွေမဲဆွယ်စီယုံရေးအောင်နိုင်ရေးတွေဆောင်ရွက်နေပြီးတော့ရွေးကောက်ပွဲကတိကဝတ်ပြုနေခြင်းလည်းဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်လောင်းတွေနိုင်ငံရေးပါတီတွေအနေနဲ့လူခွေလှုပ်ရှားသူတွေကိုကာကွယ်ဆောင်ရှောက်ပေးပါလို့Amnesty International AI နိုင်ငံတကာလူငင်းချမ်းသာခွင့်ဖွဲ့ကြီးနဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB လူလဲစွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်းအဖွဲ့ကနေရွေးကောက်ပွဲဝင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေကိုတိုက်တွန်းတောင်းဆိုလိုက်တာပါမြန်မာနိုင်ငံမှာလူခွေချိုးဖောက်မှုတွေကိုဖော်ထုတ်တင်ပြတောင်းဆိုသူတွေအတွက်
အပတ်အမြင်ထိခိုက်လောက်တဲ့အထိလုံခြုံရေးအခြေအနေဟာဆိုရင်စရာဖြစ်နေတာမို့ပြည်သူကမဲပေးရွေးချယ်မဲ့ကိုယ်စားလှယ်လောင်းနေအနေနဲ့လူခွင့်လှုပ်ရှားသူတွေကိုကာကွယ်ပေးဖို့ဂရုပြုပါလို့တောင်းဆိုရတဲ့အကြောင်းနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း ABBB ရဲ့တော့ပါဠိဘောင်းဆိုကိုကြည့်ရပါတယ်အဓိကမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှင်နေတယ်ဒီလူခွင့်ရေးချိုးဖောက်မှုတွေကိုကာကွယ်ပေးမဲ့သူတွေတော့လူခွင့်ရေးချိုးဖောက်ကလည်းပတ်သက်ပြီးတော့သတင်းအချက်အလက်အောက်ယူနေတဲ့သူတွေရှိတယ်ဒီလူတွေရဲ့အသက်အန္တရာယ်နဲ့ဒီလူတွေရဲ့လုပ်ငန်းရဲ့အဆုံးအမအခြေအနေမှာရှိပါတယ်ဒါကြောင့်မို့ဒီရွေးကောက်ဝယ်မတိုင်းမှာလွတ်တော်ကိုယ်စားလှ ကလိုချင်တယ်ပေါ့
မြန်မာနိုင်ငံမှာလွတ်လပ်စွာစီတမ်းလှည့်လည်ဆန္ဒထုတ်ဖော်ခွင့်လှုပ်ရှားသွားလာပြောဆိုရေးသားခွင့်စားတဲ့အခြေခံလူ့အခွင့်အရေးဒီမိုကရေစီစံနှုန်းပြတ်နေတဲ့အနေအထားဖြစ်တာမို့လို့နိုင်ငံတော်အုပ်ချုပ်ရေးရန်များတဲ့ကိုဦးဆောင်မဲ့လွှတ်တော်ကိုယ်တိုင်လောင်းနေအနေနဲ့ဥပဒေပြည့်ပြည့်ပြည့်ပြောင်းလဲရေးတွေဆောင်ရွက်ပေးပါလို့တိုက်တွန်းရတဲ့အကြောင်းအတန်ဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကပြောပါတယ
်ဒီတန်းတစ်လျှောက်မှာဒီလက်ရှိအစိုးရတန်းအတွင်းမှာကျတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအတော်လေးကိုချုပ်ပေါက်ခံရတဲ့အခြေအနေကိုကျွန်တော်တို့တုံ့တိနေရပါတယ်။လက်ရှိချိန်မှာတောင်းလို့မျိုးကြဆိုရင်လည်းဖန်စီချင်းချင်းထားရတာရှိတယ်။ဒီရခိုင်ရင်းနဲ့ပတ်သက်ပြီးဆန္ဒပြတဲ့ចောင်းသားတွေဆိုရင်လည်းထောင်ချခံထားရတာရှိတယ်ပေါ့နော်။အဲ့လိုအခြေအနေမျိုးတွေကျွန်တော်တို့နောက်လာမယ့်အစိုးရတက်လက်ထက်မှာမဖြစ်စေချင်ဘူး။ခုလာမယ့်အစိုးရတက်လက်ထက်မှာအဲ့လိုမျိုးနာမည်ရိုးနဲ့တော်ကြခဲ့တဲ့ဒီလူခွင့်ရေးကိုချုပ်ပေါက်တဲ့ဥပဒေတွေကိုမဖြစ်မီပြင်မှုလို့ရဆိုရဟာကိုအရင်ဆုံးထောက်ကြတယ်။ဒီမှာဆိုရင်ဒီကအစိုးရလက်ထက်မှာဒါဥပဒေပြည့်ရမြောင်းလဲရေးကိစ္စတွေအားလုံးလက်ရှိတင်သွားပြီလို့အကြံဉာဏ်ပြောလို့ရပေါ့။အဲ့တော့ခုရှင်တန်ရဲ့သက်တော်ကိုယ်စားလှယ်လောင်းနေပါတီတွေအနေနဲ့ရေကောက်ပွဲမဲဆယ်ကမ်ပိန်းတွေမှာဒီလိုလူတွေကိုလူတွေရှင်ကြားပေါ့နော်ဂရိကူကိုပြုတ်ပေးဖို့အတွက်ကျွန်တော်ဒီလိုမျိုးတိုက်တွန်းတောင်းဆိုတဲ့ကမ်ပိန်းမျိုးလုပ်ရခြင်းဖြစ်ပါရခင်ဗျာ
။ဒါပြင်နိုင်ငံတော်ဝန်ကလူခွေချုပ်ပေါက်ခံရမှုတွေကိုရဲဝံ့ဝံ့ဖော်ထုတ်ပေးခဲ့တဲ့လူခွေလှုပ်ရှားသူတွေကိုတရားစွဲဆိုထားတဲ့အမှုတွေရုံသိမ်းပေးဖို့ဖမ်းဆီးထားသူတွေကိုအများဆုံးချင်းချက်မရှိပြန်လွှတ်ပေးဖို့စတဲ့လူခွေကွာကွယ်ဆောင်ရှောက်မှုတွေကိုဆောင်ရွက်ပေးပါမယ်ဆိုတဲ့ကတိပြုပေးပါလို့ကိုဘိုကြီးကဆက်ပြောပါတယ်
။ကျွန်တော်တို့နိုင်ငံမှာမတရားတဲ့ဥပဒေတွေကလည်းအများကြီးရှိတယ်။နောက်တက်လာမဲ့အစိုးရနဲ့လွှတ်တော်ရဲ့တာဝန်ကဒီတည်တဲ့ဥပဒေကိုဖျက်သိမ်းပေးဖို့လိုတယ်သို့မဟုတ်ဆိုင်းငံ့ပေးဖို့လိုတယ်။နိုင်ငံရေးအကျဉ်းသားတွေဆိုတာကအလို့သက်ကလည်းသိမ်းငြိနဲ့တည်းရဲ့သက်ဆိုင်ရဲ့အခုကဟိုဖမ်းဆီးရဆိုတဲ့အကမှာဒီအစိုးရနဲ့တက်မတော်ရင်ဖမ်းဆီးတာမဟုတ်ပဲနဲ့တရင်တယ်နဲ့ကတပေါ်ဒီရလေလူတွေကိုဖမ်းဆီးတဲ့ကိစ္စမျိုးတွေကလည်းပိုတိုးလာတယ်။ဒီတော့ကကြအခြေအနေကြီးအရန်ရှုပ်ွေးလာတယ်။ဒါကြောင့်မလို့ဒီလိုကိစ္စတွေကိုရက်တန်းကရက်ချက်ပို့လို့တယ်။ပါတီဘောင်းဆောင်ကနေပြီးတော့ဒီလိုမျိုးကိုယ်စားလှယ်လောင်းဘလောက်ကနေပြီးတော့ဒီလိုမျိုးဂရိကဝတ်ပေးမလဲပေါ့။ပေးတယ်ဆိုလို့ရှိရင်တော့ဒါသူတို့အတွက်လည်းကောင်းတယ်၊တိုင်းပြည်ရဲ့အနာဂတ်အတွက်လည်းကောင်းတယ်လို့ကျွန်တော်တို့မျှော်လင့်ရပါတော့။
အခုလိုမျိုး2020ရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေကိုယ်စားလှယ်လောင်းနေခြင်းမကပဲမဲပေးခွင့်ရှိသူနိုင်ငံသားတွေအပါအဝင်ပြည်သူလူထုအနေနဲ့အားလုံးရဲ့လူခွေရဖို့လှုပ်ဆောင်တဲ့သူတွေကိုအကာအကွယ်ပေးပါလူခွေချိုးဖောက်ခံခဲ့ရမှုတွေကိုနိုင်ငံတကာလူခွေစံနှုန်းနေနဲ့အညီဥပဒေတွေပြဋ္ဌာန်းပေးပါဆိုတဲ့တောင်းဆိုချက်တွေနဲ့ဒီလှုပ်ရှားမှုကမ်ပိန်းမှာပါဝင်လှုပ်ရှားပေးဖို့ကိုလည်းလူခွေအဖွဲ့တွေကပြည်သူကိုတိုက်တွန်းနေတာဖြစ်ပါလိမ့်ရှင်ကျွန်တော်ဆုမ
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Jolu တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။စီးရီးသိမ်းမှနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့တိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါရခိုင်ပြည်နယ်မင်းပြမြို့နယ်ခေါင်းလောင်ချောင်းကျေးရွာမှာရှေပုံတာမြစ်ခေါ်ခေါင်းလောင်ချောင်းမြစ်တွင်ခုံမောင်းနေတဲ့တပ်မတော်ရင်ရင်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့စီမက်မှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တယ်လို့ခေါင်းလောင်ချောင်းကျေးရွာသားလူကပြောပါရတယ်။
တပ်မတော်ကနေပြစ်ခတ်လာတဲ့ဆော့တိုက်ကြုံနဲ့ပြစ်တာလို့ပြောတဲ့တိုက်ပွဲဖြစ်တာကပြစ်သားရဲ့ဖြစ်ခဲ့ကြတော့ကျွန်တော်တို့မကြားသေးဘူး။ဆော့တိုက်ကြုံနဲ့ပြစ်ခတ်လာတော့ကျွန်တော်တို့ကြားတယ်
ဒီကနေ့အစောပိုင်းမှာသမတော်စစ်ရည်ရင်၃စီးစစ်သွေးမြို့ကနေမင်းပြမြို့ဘက်ကိုရွှေပုံနာမြစ်ကခေါင်းလောင်ချမြစ်ကြောင်းလျှောက်မောင်းလာချိန်ခေါင်းလောင်ကျေးရွာနဲ့သက်ပုံးကျေးရွာနားရောက်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေကဆိုပါတယ် Manigale, Chimine, Palawa Munema, Yamasitan, Yakan Lenaga, Ivadu, Taiwo Chibuake Bane, Yamasita, Chibuya, Palawa Mune, Nomuya, Nine, Tema Champama, Taiwo Chibuada, Nomu Tiraka, Kutanjo, Gabio Bane.
You are never on Nine, don't follow. You are better at all in Maguago, Ponchon, you get up.
ဒီကနေ့မင်းသားမျိုးနယ်ဘက်တိုက်ပွဲချင်းတွေအသေးစိတ်ကိုမသိရသေးပေမဲ့မနေ့ကပလက်ဝါမျိုးနယ်မှာတိုက်ပွဲနဲ့ကြိမ်ဖြစ်ပွားကြောင်းအေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ်ပလက်ဝါမျိုးနယ်နှုံးဘူးပြူဟာအနိမအတော်တော်ဗလန်း၂၆ရက်မနေ့၆နာရီတောင်မှာတိုက်ပွဲဖြစ်တာရှိတယ်နောက်တနေ့ရာကလည်းပဲဒီပလက်ဝါမျိုးနယ်ဒီအထက်ပိုင်းပေါ်တော့ဒီပွိုင်းချင်းတွေကကုန်းမှာဒီမနေ့နေ့
ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကန်ဖွဲ့တို့လက်နက်ကန်ပြည်ပခဖြစ်ပွားနေတာကြောင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေရတိတောင်ဘူဒီတောင်ကြောက်ကော်မင်းပြပါဝင်မြို့နယ်ကိုခုနဲ့ကြောက်ဖြူနဲ့စစ်သွေးမြို့နယ်ကကြေးရွာအုပ်စုတချို့မှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်တွေကိုဖျက်သိမ်းထားပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့ပေါက်တုံးန
ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေဆုံးဖြတ်ထားတဲ့အတွက်လည်းမေကွန်ထုတ်နေကြပါတယ်။ဒါပေမဲ့ပလဲဝါမြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဆိုင်ကတော့ပလဲဝါမြို့နယ်ကစစ်ရှောင်အများစုဟာလုံခြုံတဲ့နေရာမှာရှိနေလို့ရွေးကောက်ပွဲကျင်းပနိုင်တယ်လို့ဆိုပါတယ်။နေရာမှာရှိတဲ့ပြည်သူတွေကမြို့ပေါ်မှာအာဒီပီကနေမှာတိုက်ပွဲဆောင်ရဖြစ်ခလုံးနေကြပါလိမ့်ခင်ဗျ။အားလုံးရဲ့ညညနေ
က်ပွဲတွင်ဒေသခံတွေ9000ကျော်မြို့ပေါ်နဲ့စမီးမြို့မှာစစ်ဘေးသိမ်းရှောင်နေရပါတယ်မြန်မာစစ်သားနဲ့အေအေဖွဲ့တို့နှစ်နှစ်နီးပါးတိုက်ပွဲကာလအတွင်းရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာစစ်ရှောင်ဥယျာဉ်သိမ်းကျော်ရှိလာနေပြီဖြစ်ပါတယ်ကျွန်တော်နိုင်ကုန်းအိမ် VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်ကချင်ပြည်နယ်စိုက်ခင်းတွေထွက်တဲ့တရှုမပြောတွေကိုတရုတ်နိုင်ငံရဲ့တည်ယူပို့ဆောင်ပေးမဲ့ကုန်ကားတွေကိုဝင်ထွက်ခွင့်ပြုဖို့နှစ်နိုင်ငံသဘောတူလိုက်ပေမဲ့ကန့်သတ်ချက်တွေလည်းရှိနေစေဖြစ်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အစောချပါ။ကချင်ပြည်နယ်ဝိုင်းမော်မြို့တဝိုက်ကထွက်တဲ့တရှုမပြောတွေတရုတ်နိုင်ငံနဲ့တည်ယူဖို့အတွက်မြန်မာနိုင်ငံကကုန်ကားအစီး400နဲ့တရုတ်နိုင်ငံကကုန်ကားအစီး300ကိုခွင့်ပြုဖို့နဲ့ကိုဗစ်ကပ်ရောဂါကင်းရှင်းကြောင်းအထောက်အထားနဲ့ဝင်ထွက်ခွင့်ပြုဖို့နှစ်နိုင်ငံကြားသဘောတူလိုက်ကြတာပါ။မြန်မာဘက်ကရောကုန်ကားမောင်းသူနဲ့ရင်နှောင်းလိုက်တွေကိုကျမကြီးစစ်ဆေးမှုတွေဒီနေ့စလုပ်နေပါပြီ။တရုတ်နိုင်ငံကရောမြန်မာနိုင်ငံဘက်ကကုန်ကားတွေဝင်တဲ့အခေါက်တိုင်းမှာကျမကြီးစစ်ဆေးဖို့တောင်းဆိုထားတဲ့အတွက်နှစ်ပတ်တစ်ချိန်သာစစ်ဆေးဖို့မြန်မာဘက်ကညှိနှိုင်းနေပါတယ်။ရောဂါပိုးရှိမရှိစစ်ဆေးမှုတွေကြောင့်ကြံ့ကြံ့မှုတွေမဖြစ်အောင်လဲစီစဉ်ဖို့တရုတ်တောင်ဝရှိသူတွေကိုတောင်းဆိုထားကြောင်းကချင်ပြည်နယ်အစိုးရအဖွဲ့ရုံညွှန်ကြားရေးမှူးဦးစော်စောက VOA ကိုပြောပါတယ်။
ဆက်စီရင်တော့ခေါက်သွားရင်လည်းတော့ပြန်ပြီးတော့ရင်းနှောင်းလိုက်နေရှင်ပေါ့ဆက်စီ4ရက်ဆိုတော့အလောက်ကတော့ချက်ဘူးခါးရတဲ့အခေါက်လာရင်အခေါက်ဖြစ်နေတယ်ဆိုတော့ဆက်တော့ကောင်းစုတာဒီဘက်ကရင်းနှောင်းကတမိကိုဆက်စီဖြစ်ပြီးဆက်တပိုင်းတစ်ချိန်ကြီးညနေပိုင်းတစ်ချိန်ဖြစ်ဘူးတော့ဘက်ကတစ်ချိန်နဲ့ဆက်တော့အဲ့ဒါလည်းပြန်ကပြန်ကောင်းစုတယ်ဒါဘက်ကတော့နိုင်ရောဝင်ရတယ်ဆက်နေတော့ဆက်မစစ်စိတ်ကြီးရမပြီးသေးဘူးအောက်ဖို့လုပ်နေလို့မှာဝိုင်းပေါ်မျိုးနဲ့အခါခံမှမှာတော့ဟုတ်တော့ရင်းနှောင်းလိုက်ပြီးတော့စပြီးစစ်ဆေးနေပ
ါမြမကားတွေကိုကန်ပိုက်ကြီးညစံမရောက်ခင်ဝါရှောင်းစစ်ဆေးကိမ့်ပါစစ်ဆေးမှာဖြစ်ပြီးယောဂကင်းရှင်ကြောင့်အတီးပြုတ်နိုင်မှသာလက်ဆက်ဖြတ်ခွင့်ပေးမှာဖြစ်ပါတယ်ကန်ပိုက်ကြီးရောက်တဲ့အခါမှာတရုတ်နိုင်ငံဘက်ကနောက်ထပ်စစ်ဆေးပြီးမှဝင်ခွင့်ပေးမှာပါဒီလိုအချိန်ချင်းစစ်ဆေးမဲ့အစီအစဉ်ကြောင့်ကွန်စီပို့ဆောင်ရေးကြံ့ကြာမှာမြမကုန်တယ်တွေကစိုးရိမ်နေရလို့လဲကန်ပိုက်ကြီးကားကြီးများအပင်ဒူဥက္ကဋ္ဌဒေါ်တူက VOA ကိုပြောပါတယ်
တဲ့ချိန်ဖြင့်ဆက်လို့ရခန္ဓာမျိုးလုတ်ပေးဖို့လို့တော့တောင်းဆိုနေကြတာပဲ။ဘမဘက်ကရှိခဲ့ရင်လည်းသူတို့ကမယုံဘူးတဲ့။တရုတ်တွေကဘမပြည်ထဲဝင်ရင်ဘမပြည်ထဲကလူတွေကတော့ရှင်းပြတော့မလို့။သူတို့ကတော့အရန်ကိုမကန်နေတာပေါ့။အဲ့လိုလို့
ကမ္ဘာကြီးနေဆက်ကုံသွေးကြီးဟာကချင်ပြည်နယ်အတွင်းမြန်မာတရုတ်ကုံသွေးကြီးအကြီးကလမ်းကြောင်းတစ်ခုဖြစ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်အစိုးရရဲ့ကျန်းမာရေးကန့်သတ်ချက်တွေကြောင့်အပီလာကတဲ့ကရပ်တန့်နေရလဲဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကအခုအခါကမ္ဘာကြီးနယ်စပ်ကနေတရှုမပြောတွေတည်ယူခွင့်ပြုလိုက်ပေမဲ့တခြားကုန်သွယ်မှုတွေကိုတော့တားမြစ်ထားဆဲဖြစ်ပါတယ်။နေ့စဉ်ကုန်သွယ်မှုအမေရိကန်ဒေါ်လာ12တန်းလောက်ရှိရဲ့မူဆယ်နေဆက်မြန်မာတရုတ်ကုန်သွယ်ရေးဂိတ်ကိုလည်းပ တရုတ်ရွှေလီအာနာပိုင်းကအေဘီလာဆန်းကတဲ့ကပိတ်ထားတာပါကိုဗစ်ရောဂါကင်းရှင်းကြောင်းစစ်ဆေးအတည်ပြုထားရဲ့ရင်းမောင်း200နဲ့သာမူးစိမ်နေဆက်မှာဝင်ထွက်လုပ်ဖို့လဲဩဂုတ်လဆန်းကတဲ့ကတရုတ်ဘက်ကကန့်သတ်ထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်လပိုင်းတွင်သေဆုံးသူ1000ကျော်နဲ့ကူးစက်သူ4600ကျော်ဒုလာလာကြောင်းတရုတ်နိုင်ငံဘက်ကနေဆက်ဝင်ထွက်နဲ့ကုန်သွယ်မှုတွေမှာကန့်သတ်ထားတာတွေဖြေလျှော့ပေးမဲ့အလားအလာမတွေ့ရသေးဘူးလို့လဲမြန်မာကုန်သည်တွေကခန့်မှန်းနေကြပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOE အတွက်တင်ပြပေးမယ
် VOE American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။သမ္မတ Donald Trump ဆိုပြတဲ့တရားသူကြီး Amy Coney Barrett ကို Republican အများစုလွှမ်းမိုးတဲ့ထဲလွတ်တော်ကတရားရုံးချုပ်တရားသူကြီးဖြစ်တင်းလာနေမှာပဲအတည်ပြုခံထားလိုက်ပါတယ
် The nomination of Amy Coney Barrett of Indiana to be an associate justice of the Supreme Court of the United States is confirmed
အမေရိကန်ပြည်သူတွေကတော့ရပိုင်းနဲ့ကြံတော့တယ်သမ္မတရွေးကောက်ပွဲမင်းဆွေပွဲဒီအပေါ်မှာအထူးအာရုံစိုက်နေကြပါတယ်လူစုစစ်တမ်းတွေမှာဂျိုးဘိုင်ဒန်ကသမ္မတဖရန့်နဲ့ခြေကပြေးနေတဲ့ဆိုပေမဲ့လည်းအကျိန်းနဲ့ရှင်ပြန်ရမယ့်ပြည်နယ်တွေလည်းရှိနေတာမို့ရွေးကောက်ပွဲအပြီးသဘာဝဘယ်လိုဖြစ်မလဲဆိုတော့ရှင်တပတ်မှစောင့်ကြည့်နေရတဲ့အခြေအနေရှိနေပါသေးတယ်။ VOA သတင်းတောက်မစ္စတာကွင်းရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်ဒိတ်ထိုင်ပါ။တရားသူကြီးအေမီကော်နီဘာရက်ကိုတရားရုံးချုပ်တရားသူကြီးအဖြစ်ရွေးကောက်ပွဲပတ်တိုင်ခင်အတည်ပြုဖို့ကိစ္စကသဘာဝဒေါ်နယ်ထရန့်အတွက်နိုင်ငံရေးရအောင်ပွဲခံဖို့အကြောင်းအရာတွေကလိုအပ်ချက်တခုဖြစ်နေပါလေ။ဒါကြောင့်လဲ Republican အများစုလွှမ်းမိုးတဲ့ထဲလွတ်တော်ကအမြန်ဆုံးအတည်ပြုခဲ့တာပေါ့။ Democratic ကတော့ရွေးကောက်ပွဲကျင်းပဖို့တိတ်နီးကပ်နေတဲ့အချိန်မှာဒီလိုအတည်ပြုရွေးချယ်တာမျိုးမလုပ်သင့်ဘူး။နောက်တာဝန်ယူမဲ့သမ္မတကသာရွေးချယ်တဲ့ဆိုပြီးဝေဖန်ကောက်ွက်ခဲ့ပါလေ။ဒီလိုတရားရုံးချုပ်တရားသူကြီးတွေခံထားရေးအတည်ပြုနေကြတဲ့အချိန်မှာပဲလူထုစစ်တမ်းတွေမှာတော့ Democratic Party သမ္မတလောက် Joe Biden ကသမ္မတ Trump တဲ့လူထုထောက်ခံမှုရှိကသာစီရနေပါလေ။ရွှေကောက်ပွဲရလဒ်ကိုဆုံးဖြတ်ပေးလာနိုင်တဲ့အဓိကအကျိန်းနဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာလူထုထောက်ခံမှုကတော့သူမသာကိုမသာအခြေအနေမှာရှိနေပါလေ။ဘလို့ပဲဖြစ်ဖြစ် COVID-19 ရောဂါတိုက်ပျက်ရေးကိစ္စကမဲဆန္ဒရှင်တွေအဓိကထားအာရုံစိုက်တဲ့အကြောင်းအရာဖြစ်နေပါလေ။ဒုသမ္မတမိုက်ပန့်စ်နာမအနီးကဒါဝင်ထန်းနဲ့အရာရှိတချို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပေမဲ့မိုက်ပန့်စ်ကမဲဆက်စည်းရုံးပွဲတွေဆက်လုပ်မယ်လို့ပြောနေပါလေ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိစ္စကသမ္မတဒေါ်နယ်ထရန့်အတွက်ခက်ခက်ခဲခဲဖြစ်ရှိရမယ့်အကြောင်းအရာဖြစ်လာတယ်လို့မကြသေးခင်ကဗိုင်းရပ်စ်ပိုးကူးစက်ခံရပြီးဆေးရုံတက်ကူးသခဲ့ရတဲ့နယူးဂျာစီပြည်နယ် Republican အုပ်ချုပ်ရေးမှူးအောင် Chris Christie က ABC ရုပ်သံကိုပြောပါတယ
် If it looks like it's going well and it's diminishing you're going to get the credit and otherwise you're going to get the blame but I think it's been the single toughest
thing to do to get the credit and maybe to get the ကူးစက်မှုတွေမိမ့်မိန်သွားရင်တော့လူတွေကခင်ဗျားကိုချီးကျူးကြပါဗောဒီလိုမှမဟုတ်ရင်ခင်ဗျားကိုပြစ်တင်ဝေဖန်ကြလိမ့်မယ်ဒီကိစ္စကနေနဲ့အတွင်းသမ္မတဒေါ်နယ်ထရန့်ဖြေရှင်းရတဲ့အထက်မှာတခုတည်းသောအခက်အခဲဆုံးကိစ္စဖြစ်ပြီးတော့ရွေးကောက်ပွဲကိုအဆုံးဖြတ်ပေးနိုင်တဲ့ကိစ္စတခုလည်းဖြစ်လာပါလေကျွန်တော်တို့စောင့်ကြည့်ရပါလိမ့
်ဒီမိုကရက်ရောရီပါဘလစ်ကန်ရောမဲဆယ်စည်းရုံးရေးတစ်ဖက်စလုံးကတော့ဘယ်ပါတီဘက်ကမှလုံလုံလည်လည်မရက်တည်တဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့ဒီနောက်ဆုံးသတင်းပတ်မှာအကျိန်းနဲ့စ조사ကြပါလိမ့်မယ်Ron Emanuel ဟာရှီကာဂိုကမြို့တော်ဝင်ဟောင်းဖြစ်သလိုသမ္မတဥပမာလက်ထက်ကအိမ်မြို့တော်ဝင်တန်းကြီးအားကြီးခဲ့ဖြစ်တာဝန်ယူခဲ့သူပါသူကအမေရိကန်ပြည်သူတွေရဲ့လူထုမဲတွေပေါ်မှာ ABC ရုပ်သံကနေခုလိုသုံးသပ်ပါတယ
် And I think that what has always been the case is that Donald Trump is a centrifugal force those who care about him can show up those Democrats
သမ္မတဒေါ်နယ်ထရန့်ကိုပဲပင်မနေရာမှာအဓိကထားအနေနဲ့စဉ်းစားကြတယ်လို့ကျွန်တော်ထင်ပါတယ်သူ့ကိုထောက်ခံတဲ့ view ဆိုင်တဲ့သူတွေထောက်ခံမဲထွက်ပေးကြမယ်ပြီးခဲ့တဲ့၄နှစ်လုံးသူ့ကိုဒေါသဖြစ်ခဲ့တဲ့သူတွေကတော့တန့်ကွက်မယ်ပေးကြမယ်။၃နှစ်ခွဲ၄နှစ်အချိန်ကြီးကိုစိတ်ပြက်နေတဲ့သူတွေကဂျိုးဘိုင်ဒန်ကိုနိုင်စေချင်ကြတယ်။ ဒေါ်နယ်ထရန့်ကိုသူတို့တွေဘဝမှာထပ်တွေ့ခြင်းညင်ညင်ကြတော့တာမဟုတ်ပါဘူ
းအမေရိကန်ပြည်သူတွေကတော့သမ္မတရွေးကောက်ပွဲအတွက်နေရီဆက်ပေးနေကြပါလေအမေရိကန်ပြည်သူတွေအတွက်ရွေးကောက်ပွဲပြီးသမ္မတဘယ်သူဖြစ်လာမလဲဆိုတာကအချို့စိတ်လှုပ်ရှားပြီးရှင်တစ်ပါးမှစောင့်ကြည့်နေကြတဲ့အကြောင်းအရာဖြစ်နေကြောင်းပါခင်ဗျာကျွန်တော်သိတတ်ပြီပါ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ကြရပါမယ်။လက်ရှိမှာဖန်စီတရားဆွဲဆိုခံရတဲ့ UDP ခေါ်နှင်းစီပါတီဥက္ကဋ္ဌဟောင်းဦးကျော်မြင့်ဖြစ်ရတဲ့ပတ်သက်ပြီးလက်ရှိအချိန်ထိတည်ထားတာတွေမရှင်းလင်းသေးတာတွေသင်ခန်းစာယူနိုင်စရာစတာတွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ပြည်ပေါ်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်သိပ်ပါခင်ဗျာ ဦးရထွန်းနဲ့ကုစုဝင်း VOA စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
မင်္ဂလာပါခင်ဗျာ
ဆိုတော့ကျွန်တော်အရင်ဆုံးကုစုဝင်းကနေကျွန်တော်စားလိုက်ချင်ပါတယ်ကုစုဝင်းကဒီမြန်မာနောင်ရဲ့အက်ဒီတာချုပ်အနေနဲ့ဒီဥကြုံမြင့်ကိစ္စနဲ့ပတ်သက်ပြီးတော့စပြီးတော့ဖော်ထုတ်ရေးသားခဲ့သူဆိုတဲ့အခါကျတော့ကုစုဝင်းကျွန်တော်ပထမဦးဆုံးသိချင်တာဘာကြောင့်ဥကြုံမြင့်ကိစ္စကိုကုစုဝင်းတို့ရေးပြခဲ့တာလဲ
ဘာကြောင့်လဲဆိုတော့အခုဒီကျွန်တော်တို့ကနံပါတ်1အနေနဲ့ဒီကိုယ်စားအခု UEC ကနေပြီးရွေးကောက်ပွဲကော်မရှင်ကညင်ညာလိုက်တဲ့အခါမှာဒီပါတီရဲ့ဝေယောင်းရွေးချယ်ခံမဲ့ကိုယ်စားလှောင်းတွေရဲ့အရေးတွက်ကိုတွေ့တော့ကျွန်တော်တအားအံ့အားတင်သွားတယ်။အဲ့ဒါတစ်ချက်ပေါ့နော်။နောက်တစ်ချက်ကတော့ကျွန်တော်ကိုယ်တိုင်ဒီဥကြုံမြင့်ကိုကျွန်တော်တွေ့ခဲ့ဘူးတယ်။အင်းစင်ထောင်ထဲမှာ1998ခုနှစ်မှာကျွန်တော်ထောင်ကျနေတဲ့အချိန်မှာသူတွေ့တယ်တွေ့ပြီးတော့ဟိုဒီမြန်မာဘာစကားနဲ့ပဲသူနောက်တချို့အမျိုးသမီးအကြောင်းတွေပါလေသူပြောဆိုနေတာတွေတွေ့တယ်။သူကကျွန်တော်တို့ထောင်ထဲမှာဆိုလို့ရှိရင်မူရကျော်မြင့်ဆိုပြီးတော့ကျွန်တော်တို့ကသိတယ်။သူကသူထောင်ထဲမှာလည်းသူလျှောက်ပြီးတော့သွားလာလှူရှားနေတယ်။အမှန်တော့ကျွန်တော်တို့ဒီနိုင်ငံရေးကျင်းသားတွေထားတဲ့တိုက်တွေဆိုရင်ဒါတောင်တောင်ဖယ်ကျင်းသားမှလာလို့မရဘူး။ဒါပေမဲ့သူကတော့သွားလာလှူရှားနေတာကိုတွေ့ရတယ်ပေါ့နော်။ဆိုတော့ဒါထူးခြားတဲ့အချက်ပဲပေါ့နော်။နောက်တစ်ခုကကျတော့ကျွန်တော်အင်းစစ်ထောင်နေပြီးတော့တခြားထောင်ကိုပြောင်းသွားတယ်။သူကလည်းပဲကျွန်တော်တက်ဆော်ပြီးတော့မန္တလေးထောင်ကိုပြောင်းသွားတယ်။ကျွန်တော်ရောက်သွားတဲ့ထောင်မှာဟိုဥကြုံမြင့်ရဲ့အမှုရောလို့ကျွန်တော်တွေ့ရတယ်။အဲ့ကနေကျွန်တော်ဗာသိရလဲဆိုတော့ဥကြုံမြင့်ကမကြခင်မှာပဲထောင်းနေပြီးတော့ရဲဝင်တဲ့တရားကိုခေါ်ပြီးတော့မှထွက်ပြေးလျောက်သွားတယ်ဆိုတော့ကျွန်တော်သိရတယ်။ဆိုတော့နောက်ပိုင်းကျတော့သူပါတီကိုကနေဒါမှာထူထောင်တဲ့ UDP ပါတီကိုကနေဒါမှာထူထောင်ဒီလောက်ကျွန်တော် background ရှိတယ်ပေါ့နော
်။
ဆိုတဲ့အခါကျတော့ရုတ်တရက်သူပါတီကအဲ့လောက်ထိပမာဏများများဝင်ပြိုင်မယ်လို့သိလဲသိတဲ့ကောဟိုဒါအင်မတန်ဟိုဘာဖြစ်ဖြစ်ကျွန်တော်တို့သတင်းသမားပိုင်းကစိတ်ဝင်စားဖို့ကြံစည်သွားယူစားတယ်။ဘာမှတိုင်းပြည်အနေနဲ့လို့ပါကျွန်တော်တို့ကမြည်စားကျွန်တော်စိတ်ဝင်စားတာဟာထောင်ပြေးတယောက်ကဒီတဲဝင်လာပြီးတော့မှဒီလောက်ရှိအောင်လုပ်နိုင်ပြီလားဆိုပြီးတော့စိတ်ဝင်စားပြီးတော့ကျွန်တော်တို့ကဒီသတင်းကိုရေးပြတာပါခင်ဗျာ
ဟုတ်ကဲ့ဦးရထွန်းကဒီဦးကျော်မြင့်နဲ့ပတ်သက်ပြီးတော့ဆရာကြီးပထမဦးဆုံးစိတ်ဝင်စားမှုကဘယ်လိုဖြစ်လဲဆရာဘာဖြစ်တယ်လဲ
အဲဦးကျော်မြင့်နဲ့ပတ်သက်လို့ကတော့ကျွန်တော်ကအဲ့ဒီရန်ကုန်မှာပေါ့နော်ကျွန်တော်တို့စီဝါရေးလုပ်နေတဲ့ဒေါက်တာနေဝင်းမောင်တို့နဲ့ဒီဟောင်ကောင်ကုမ္ပဏီတခုကိုတက်တယ်ပါလေပို့နေတဲ့အချိန်ပေါ့အဲခုနှစ်ကတော့ကျွန်တော်ပေချံမမှတ်မိဘူးအဲ့အချိန်မှာသူမြန်မာကြုံရွံဆိုတာထောင်ပြီးတဲ့အခါကျတော့အဲ့ဒီအစုရှယ်ယာတွေကိုဟိုထည့်တဲ့အစုငွေတွေပေါ်မှာ900ခန့်လုံးတို့ပေးတယ်ဆိုပြီးတော့ဥော်တောင်းနှင်းပေါ့တနိုင်ငံလုံးအဲ့တော့အကြီးကျယ်စုငွေတွေထည့်ကြပြီးတော့နောက်ပိုင်းကုမ္ပဏီကိုဒေဝါလီခံလိုက်တဲ့အခါမှာဆုံးကုန်တာပေါ့နော်အဲ့ဒီကိစ္စဖြစ်တော့ငါကျော်မြင့်ဆိုတာခင်ဗျားတို့ဘဂပတွေရပဲအရင်ဘဂပဟောင်းပဲအဥဇော်မိုင်းရဲ့တမဲဖြစ်တယ်ဆိုပြီးတော့ပြောတဲ့အချိန်မှာကျွန်တော်စိတ်ဝင်စားမိတာပေါ့ဘာကြောင့်စိတ်ဝင်စားမိလဲဆိုတော့ဒီလောက်ဒီလုံနိုင်ကြိုင်နိုင်ဟွာဖြစ်တဲ့လူကကျွန်တော်တို့သိရမယ်လေကျွန်တော်တို့ဟိုဘက်မှာဒီ15နှစ်လောက်နေလာတဲ့အထက်မှာဒီလိုဒီလဲလဲဝဲဝဲနဲ့ပေါ့နော်ဟိုတော်တော်လေးပေါပေါမြမြလုံနိုင်တဲ့လူမျိုးဆိုတာကျွန်တော်တို့သိရမယ်ဆိုတော့အဲ့ဒီကလေးကကျွန်တော်စိတ်ဝင်စားတယ်နောက်ပိုင်းသူထွက်ပြေးသွားပြီးတော့ကနေဒါတို့ဘာတို့ရောက်နော်နိုင်ငံရေးပါတီတွေဘာတွေထောင်းအဲ့တဲ့ရင်နေကြတဲ့အထီးလဲကျွန်တော်တို့သူ့အကြောင်းကိုမေးမြန်းကြည့်တော့ဘဂပတဲ့မှာသူ့ကိုသိတဲ့ကျွန်တော်တို့ဟိုပါပေါ့ရဲဘော်ဟောင်းနေပေါ့နော်ကျွန်တော်မြို့ဘွားတော့ခိုးသွားပြီးတော့ပြန်လာတဲ့ရဲဘော်ဟောင်းနေတဲ့မှာသိတဲ့လူတယောက်မှမရှိဘူးအဲ့ဒါကြောင့်ကျွန်တော်ကလည်းစိတ်ဝင်စားနောက်ကနေဒါမှာကျွန်တော်ထပ်ပြီးတော့ခါကြတော့ပုံမီထောင်ပြီးတော့ခါကြတော့တခါပဲအဲ့လိုတရင်အတုတွေဖြန့်ပြီးတဲ့ခါကြတော့ကုမ္ပဏီသူ့ရဲ့ဘာမှမဟုတ်တဲ့ကုမ္ပဏီတစ်ခုကိုဟိုဒေါ်လာ5000ကျော်လောက်တန်တဲ့ကုမ္ပဏီတွေက
ရပ်ပိုင်းအတွင်းမှာတခါတည်းဒေါ်လာ 1.1 ဘီလီယံလောက်တန်တဲ့ကုမ္ပဏီဖြစ်သွားပြီးတော့အရှယ်ယာတွေအများကြီးသူညှက်လိုက်တယ်ဆိုတဲ့ကိစ္စမျိုးပေါ့နော
်
ဒီလိုအကြီးအကျယ်လိန်ညာတဲ့လုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေလုပ်ခဲ့တဲ့လူကဗမာပြည်ထဲပြန်လာပြီးတော့အခုနိုင်ငံရေးပါတီထောင်တော့လဲကျွန်တော်ကပထမပိုင်းအေးအေးဆေးဆေးတိတိမွားမွားပဲထင်တာပေါ့နော်အခုအချိန်မှာ2020မှာသူကဒုတိယအကြီးဆုံးဆိုပြီးတော့ဖြစ်လာတဲ့အခါကျတော့ကျွန်တော်လည်းဟာဘာလဲဟာပေါ့နော်အရင်စိတ်ဝင်လာသွားတာဒီခေါက်လေ
ဟုတ်
အဲ့ဒါကြောင့
်ဟုတ်ကဲ့ဟုတ်ကဲ့ဆိုကုစုဝင်းရေချုပ်ပြီးတော့ပြောရင်ကုစုဝင်းအဲ့ဒီတုန်းကနားလဲမှုကဥကြုံမြင့်ဆိုတာဒီဘယ်လိုလူမျိုးလို့ကုစုဝင်းနားလဲခဲ့တယ်လဲအဲ့ဒီကုစုဝင်းစပြီးတော့ဥကြုံမြင့်ဆိုတာကိုသိတဲ့အချိန်တော့
ကျွန်တော်တို့ကအဲ့ဒီပြောရမဆိုလို့ရှင်ကျွန်တော်ထောင်လေးရောက်နေတဲ့အချိန်မှာကျွန်တော်ကကျောင်းရံနေပါလေဆိုကျွန်တော်ကငွေသေးတာကိုကျွန်တော်ထောင်ကျနေတော့30ပဲရှိသေးတယ်။ရံမမျိုးတော့မှကျွန်တော်ကကောင်းကောင်းရောက်ခူတာမဟုတ်ဘူးကျွန်တော်ဆိုတော့ကျောင်းရံနေပါလေကျွန်တော်ကမသိဘူး။မသိတဲ့ခါကျတော့သူ့ကိုကျွန်တော်မူးရစ်ကြုံမြင့်လို့ပဲသိတော့နော်။သူကတရုတ်လီတန်ကြီးနဲ့နော်အဲ့လိုစကားပြောတဲ့ခါမှလေဆိုတော့အဲ့အနေထားအဖြစ်မှကျွန်တော်တို့ကသိခဲ့တာပါ။
ဟုတ်ဆိုတော့အခုဒီဘက်လက်ရှိအခြေအနေကိုကျွန်တော်တို့သွားလိုက်ရအောင်။ဆိုတော့ဆရာဦးရထွန်းကျောင်းဒီအခုလက်ရှိဦးကျော်မြင့်ဖြစ်ရတဲ့ပတ်သက်ပြီးတော့ကျွန်တော်သိထားတဲ့ဟာကြီးချင်းပြောကြတာပေါ့နော်ဆိုတော့ဆရာဘာတွေသိထားတယ်လက်ရှိဖြစ်ရတဲ့ပတ်သက်ပြီးတော့
အခုသိထားတဲ့လောက်ကတော့ဟိုသူ့ရဲ့ဟွာပေါ့ပထမဦးဆုံးအခုသူ့ကိုဖမ်းလိုက်တာကတော့ထောင်ပြေးတဲ့အမှုပေါ့ထောင်ပြေးတဲ့အမှုဆိုတော့အဲ့ဒါကိုစစ်ဆေးနေတယ်အဲ့ဒီဟာအတွက်ကိုပြေးတဲ့တကအာဒီပြစ်ဒဏ်ကြမယ်နောက်အရင်ကျွန်တော်တို့ပြစ်ဒဏ်ကမပြေးသေးတဲ့ဟာထပ်ကြမယ်ဆိုတော့အဲ့ဒီစစ်ဆေးနေတဲ့ကိစ္စရေနောက်တစ်ခါဟိုတမလာယုံကဥဇော်ထေးပြောပြတဲ့အဲသူ့ရဲ့ငွေလွှဲငွေတွေပေါ့နော်လွှဲငွေတွေကိစ္စလွှဲငွေတွေကိစ္စကသူ့ငွေတွေကတရုတ်ပြည်တွေကနေလာတယ်တရုတ်ပြည်တွေကနေဗမာပြည်တွေကဗန်နေတဲ့ဟိုရောက်တယ်အဲဆိုတဲ့ကိစ္စပေါ့နော်အဲ့တော့တရုတ်ပြည်တွေမှာကတော့ဘယ်အကောင့်ကနေလာတယ်လဲဆိုတာမသိဘူးပေါ့နော် तू ကတော့ဟိုကနေဒါကနေလာတော့ तू ပါလာတဲ့အဲကနေဒါဒေါ်လာ18တန်းကိုတရုတ်ဝင်လဲပြီးတော့အဲ့ဒီတရုတ်ဘန်နဲ့ရနေပြီးတော့သူ့ကောင်းကနေပြီးမူဆယ်ရွှေလီမှာငွေလဲလုပ်ငန်းလုပ်တဲ့လူတွေကနေတဆင့်ဆွဲတယ်လို့ပြောမယ်ထင်တယ
်ဟု
တ်ဆိုတော့အဲ့ဒါကလည်း9လပိုင်းလောက်ကအဲ့ဒီငွေလဲလုပ်ငန်းလုပ်တဲ့နေမယားကလည်းတရုတ်ရဲကနေဖမ်းလို့တယောက်ကထွက်ပြေးနေတယ်တယောက်ကဖမ်းခံထားတယ်လို့ကြားတယ်အဲ့အဲ့ဒီနေစားကကိစ္စတွေကတော့ငွေလဲတဲ့ကိစ္စတွေကတော့မြန်မာပြည်ကနေပြီးတော့အခုတရုတ်နဲ့ကုန်တွေရေးလုပ်တဲ့အကုန်တွေတော်တော်များများသုံးနေနေပါလေဒီနေ့ဇက်မှာငွေလွှဲတဲ့လူတွေကရေဝရအဖြစ်ဒီဟိုဘက်ဘန်ထဲမှာလဲတရုတ်ဘန်ထဲမှာလဲသူတို့ငွေစင်းရှိတယ်နောက်ဒီဘက်မှာလဲကျွန်တော်တို့ဗမာဟိုပေါ့ဘန်အကောင့်တွေရှိ
ဘန်စင်း
ရှိတော့အဲသူတို့ဘန်စင်းနေဟိုတရုတ်ငွေထည့်ပေးလိုက်လို့ရှင်ဟိုကတနေရာကနေထည့်ပေးလိုက်လို့ရှင် तू ကဒီဘက်ကဗမာဘန်ကနေပြီးတော့ကျွန်တော်တို့ရန်ကုန်မှာရှိတဲ့အလားဘန်ကိုလွှဲပေးလိုက်တာမျိုးပေါ့နော်ဆိုတော့သူကငွေနှမျိုးလုံးကန်ထားပြီးတော့လုပ်တာပေါ့ဒါတော့ကျွန်တော်ချင်တယ်ဒီလူတွေကဟိုဘက်ကဘယ်အကောင့်ကလာတယ်ဆိုတာသူတို့ကမသိနိုင်ဘူ
းဟုတ်ကဲ့
သူတို့ကတော့သူတို့ရှိဝင်လာလို့ရှိရင်အဲ့ဒါနဲ့ညီများတဲ့ပမာဏကိုကျွန်တော်တို့ပမာဘန်လဲကိုလွှဲပေးမှာပေါ့နော
်ဟုတ်ကဲ့အ
ဲ့ဒီကငွေတွေကအခုဟာကဟိုဒီတမရယုံကပြောကြချက်အရာဆိုရင်တော့ဥကြောမြင့်ကနေဒါကနေပြီးတော့ရလာတယ်ဆိုတော့အဲကနေဒါဒေါ်လာ18တန်းတဲ့တော့များနေပြီပေါ့နော်အဲ့ဒါလို့သူသိရပါတယ
်ဟုတ်ကဲ့ဆိုတော့ကုစုဝင်းရောကျွန်တော်တို့လက်ရှိအခြေအနေမှာကုစုဝင်းတို့ဘာတည်ထားပြီလဲဦးကျော်မြင့်နဲ့ပတ်သက်ပြီးတော့
ကျွန်တော်တို့လက်ရှိနောက်ပိုင်းတော့ကျွန်တော်တို့ဒီအစိုးရထုတ်ပြန်ချက်ဒီပုံမှာကျွန်တော်တို့ကတည်ထားရတာပေါ့နော်ဟိုသူ့ရဲ့ပြည်တွင်းမှာရှိတဲ့ဒီအဆောက်အဦတွေမရှင်ပြောင်းနိုင်တဲ့ပစ္စည်းတွေကလည်းဒါဘီလီယံ20ကျော်လောက်ရှိတယ်ဆိုတော့ကျွန်တော်တို့သိရတယ်
ကျက်လာကုစုဝင
်းဒေါ်လာကျက်ငွေနဲ့ပေါ့နော
်ဟုတ်ကဲ့
ဆိုတော့ပြီးတော့တရုတ်ကနေပြီးလွှဲတာအလုံးစုစုပေါင်းဆိုကုစုလို့ရှိရင်ကျက်ငွေပေါင်း28ဘီလီယံရှိသွားပြီပေါ့နော်အဲ့ဒါကိုအစိုးရကနေပြီးတော့တွေ့ရှိထားဆိုပြီးတော့ဖော်ထုတ်ထားတယ
်
အဲ့ငွေကြေးအခြေအနေတွေသိရတယ်နောက်ပြီးတော့ဒီပြစ်မှုနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့အကြောင်းအရာတွေကဘာတွေတွေ့ထားလဲဆိုတော့နံပါတ်1ကျင်းဒီပေါ်ကသူက1900နှစ်ကြာခဲ့တယ်10နှစ်ကြည့်တဲ့အချိန်တော့မှသူထွက်ပြေးသွားတယ်ဆိုတော့ရှင်းနှစ်ကျွေးချောင်းသူခံစားရလိမ့်မယ်ပေါ့နော်။နောက်ပြီးတော့ဒီထောင်ပြေးမှုကပြစ်တဲ့အမြင့်ဆုံးနှစ်နှစ်ကိုသူကြာခံရနိုင်တယ်။ဒါတစ်ခုပေါ့။အနည်းဆုံးအပြင်သူကထောင်ဆယ်နှစ်လောက်နေရမယ်။နောက်တစ်ခါကျမနေ့ကသူ့လောက်ကအနဲ့ဆိုလောက်ကအကကျွန်တော်သိရတော့နှစ်နှစ်လောက်ချရလိမ့်ရတယ်နော
်။
ဆိုတော့ထောင်နှစ်နှစ်ကောင်ကျင်းဒီပေါ့ကြာအောင်မယ
်။
နောက်ပြီးကျင်းဒီပေါ့ကျွန်တော်ယူဆတာကျင်းဒီပေါ့သူကငွေကြီးခွာချမှုနဲ့ပတ်သက်ပြီးတော့သူအမှုရင်ဆိုင်ရလိမ့်မယ်။တနေ့ရှိထ ထောင်ချနိုင်တယ်ဆိုတော့အနည်းဆုံးဥကြောမြင့်ကဥသက်62ခုရှိသွားရပြီပေါ့နော
်
ဆိုတော့သူကအသက်တကယ်တော့မယ်ဆိုပုံမှန်တိုင်းတော့မယ်ဆိုအနည်းဆုံးအသက်80လောက်မှထောင်းနေပြီးလွတ်နိုင်မယ်ဆိုတဲ့အကြောင်းတရားကိုကျွန်တော်တို့တွေ့ရတယ
်
ဒါအစိုးရနေပြီးသိရတဲ့အကြောင်းတရားအစိုးရနေပြည်ပြင်ပြောတဲ့အကြောင်းအရာတွေလည်းကျွန်တော်စိတ်ဝင်စားနေရရှိတယ်ပေါ့နော်ဘာလို့လဲဆိုတဲ့အခါကျတော့ဒီစက်တင်ဘာလဆန်းမှာကျွန်တော်တို့ဥကြုံမြင့်ရဲ့ဒီလက်ထောက်ဖြစ်တဲ့အကြံပေးအရာရှိဆိုတဲ့ဥကြုံမှုနဲ့ကျွန်တော်စကားပြောတဲ့အခါမှာဒီသူကဘာပြောလဲဆိုတဲ့အခါကျတော့သူ့ရဲ့ဆရာဖြစ်တဲ့ဥကြုံမြင့်ကို black list ကနေဖယ်ရှားလိုက်ပါပြီဖယ်ရှားဖို့အတွက်လည်းဒီ unity လာပြီးတော့မှမြန်မာအစိုးရအာဏာပိုင်တွေတရုတ်အစိုးရအာဏာပိုင်တွေရှိမှာဟိုလာပြီးတော့အတနာခံစားတင်တာကြီးဘာပြောညှိနှိုင်းဆွေးနွေးတာကြီးဒါတွေလုဆောင်ခဲ့တယ်ဆိုပြီးတော့ပြောတယ်ဒါကတပိုင်းပေါ့သူ့ဟာယူကျွန်တော်အပြည့်အဝယူစရာမလိုဘူးပေါ့နော်ဂျုံချီစရာမလိုဒါပေမဲ့ကျွန်တော်စိတ်ဝင်စားတဲ့တပိုင်းကကြတော့ဥကြုံမြင့်ကပြန်ဝင်လာခြင်းမှာဘာလုပ်ခဲ့လဲဆိုတဲ့ခါကျတော့နေပြီးတော့မှသူအိမ်ဆောက်တယ်နောက်ပြီးတော့ပြန်ဝင်လာရင်ညစ်ပါပဲလာပိုင်းအတော်တွေမှာဟိုတရုတ်တန်အမတ်နဲ့နှစ်ချိန်တိတိသူတွေ့ဆုံတယ
်
ဒီဟာတွေလုပ်တယ်ပေါ့နော်သူကြီးမားတဲ့သူပိုင်ဆိုင်မှုတွေလုပ်တယ်သူဟာပြောမှဆိုလို့ရှိရင်သူကမီဒီယာတွေအကြောင်းကြားမှာပဲသူကခိုးရပြကြောမနေတာဒါပေမဲ့သူလုဆောင်လို့ရရှိတာကိုသူတင်နေစားလို့ဆောင်နေတော့သူဥဆုသိနဲ့တွေ့တယ်ဆိုတော့ကျွန်တော်သိရတယ်အခိုင်အမာသိရတယ်မင်းကြီးဟောင်းဥဆုသိနဲ့တွေ့တယ်ဥတင်အေးနဲ့တွေ့တယ်ဒါမျိုးတွေသူလို့
ဆောင်ဥတင်အေးဆိုတာရုပ်ောက်ဝဲကော်မရှင်ဥက္ကဋ္ဌလုပ်သွားတဲ့ဥတင်အေးလား
ဟုတ်တယ်ဟုတ်တယ်ခင်ဗျာဆိုတော့ဒီလိုနဲ့တွေ့တယ်ဆိုတော့ဒါပေမဲ့သူနေပြီးတော့လို့အထင်ကားနေရမျိုးမှာပေါ့နော်အခု NLD ပါတီရုံးချုပ်ဖွင့်ထားတဲ့နေရာနားမှာပဲသူကဒီအိမ်ဒီပိုင်သူကဆောက်ပြီးတော့နေတယ်ဒါမျိုးတွေသူလို့ဆောင်တယ်ပေါ့နော
်ဆိုတော့ဇယောရဲ့တော့မြန်မာနိုင်ငံကသတင်းဌာနအနေနဲ့ရေးလိုက်တဲ့အခါကျတော့လူသိရှင်ကြားဖြစ်သွားတာပေါ့ဗျာနော်လူကြီးရှင်သားဖြစ်သွားတဲ့ခါကျတော့ဟိုမလုံးလို့မရတော့တဲ့အခြေအနေရောက်သွားတယ်လို့ကျွန်တော်အဲ့လိုနားလဲတယ်။ဆရာဆောက်ရတော့အဲ့ဒါဘလို့သဘောရတယ်။တကယ်လို့သာတကယ်လို့သာဒီမှာတော့မရေးဒါကြီးကဟိုဘလို့ခေါ်မလဲ another carpet အုပ်နေပါလေ
။
မပေါ်ရင်မပေါ်ရင်မပေါ်ဘူးလေ။အခုကပေါ်တဲ့ခါကျတော့ဟော်လေးတချို့ဟိုးလေးတချို့တွေဖြစ်ပြီးတော့ကျွန်တော်ဆိုတာဟိုဘလို့ဘကိုဖုံးဆက်ပြီးဖုံးထားလို့မရတော့တဲ့အခြေအနေဖြစ်သွားလို့နည်းနည်းလေးဟပေးလိုက်သလားလို့ကျွန်တော်အဲ့လိုတွေးမိတယ်ဆရာရောနော်။
အဲကျွန်တော်ကတော့ဒီလိုကျွန်တော်ဟိုကိုဒရိတ်ပေါ့ကိုဒရိတ
်
ဒီဥကြုံမြင့်နဲ့ပတ်သက်လို့လူကလူပုဂ္ဂိုလ်ကတခါမှမတွေ့ဘူးဘူးအဲနောက်သူတတင်းကဟိုးမြန်မာကျုံရံကိစ္စတွေဖြစ်ကြတဲ့ကအဲ့အဲ့အကြောင်းတွေသူလက်ကြောင်းတွေအဲကြားဘူးတည်ဘူးတယ်အဲ့ဒီကြဲကတည်နေပြီမြဲခုနပြောသလိုပေါ့နော်ထူးထူးခြားခြားဘာမှမဖြစ်မိဘူးသူဟာရိုးရိုးပဲအေးဆေးဆေးစီဝိုင်းလုပ်နေမြဲဒါမှမဟုတ်ရင်လဲအဲခုနပြောသလိုနေရာလေး3-4နေ30လောက်ဝင်ပြီးတော့ပြန်ပြီးတော့ AAC နေမယ်ဆိုရင်ကျွန်တော်လည်းဟိုတိတ်ပြီးတော့ဒါကိုထူးဆန်းလုပ်နေမှာမဟုတ်ဘူးပေါ့နော
်
အခုဟိုဟာပေါ့ကိုဆွေဝင်းပြောသလိုပဲမြန်မာနိုင်ငံမှာဒုတိယအကြီးဆုံးပါတီအနေနဲ့ဝင်ပြိုင်နေပါ냐ဆိုဟာအဲ့ဒါဆိုတော့ဒါတော့ဟိုဖြစ်ပြီပေါ့နော်အစကတော့ကျွန်တော်စိတ်ထဲမှာထင်တာကသူကနိုင်ငံရေးမှာဟိုဆက်ဆက်ဒီဆက်ဆက်ဝင်ပါပြီးတော့နည်းနည်းလူသွင်းကျလှုပ်ဖို့ပေါ့ဗျာစီဝါရေးမှာစီဝါရေးလှုပ်တာမှာအထောက်အကူဖြစ်ဖို့လောက်ပဲလို့ကျွန်တော်ကထင်ခဲ့တာပေါ့ဗျာနော
်
အဲဆိုတော့ကျွန်တော်ခံစားချက်ကတော့အဲ့ဒီလိုပါကိုလည်းသိနေရတော့ကြာပြီသိနေသူသူပြန်လာကြတဲ့အဲ့လိုတော့သိနေခဲ့တာပေါ့နော
်ကိုဆိုရင်ကိုဆိုရင်တို့ဘလောက်တိဟိုခိုင်ခိုင်မာမာဒီပြူတီထားနိုင်မလဲမသိဘူးအခု UDP ပါတီကိုဖျက်လိုက်ပြီးတဲ့အခါကျတော့သူတို့ပါတီဝင်တွေကကျွန်တော်တို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကိုပြောင်းလာလို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုထောက်ခံတယ်လို့ဆိုတဲ့သတင်းတွေကျွန်တော်တွေ့ရတယ်ကိုဆိုရင်ဘလောက်တိတိထားလဲအဲ့ဒါနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့သိချာမသိရသေးဘူးကျွန်တော်တို့ကိုယ်တိုင်ဒါနဲ့ပတ်သက်ပြီးတော့ဟိုအတီးပြည့်ချက်တွေမရနိုင်သေးဘူ
း
ဒါသိကြပါတယ်ဒီကျွန်တော်တို့တခြားဟိုသတင်းဌာနတွေမှာရေးသားရေးရှိတယ်ဘေးဘက်မှာရောပြီးတော့မန္တလေးဘက်မှာရောဒီပါတီဝင်တချို့ကနေပြီးတော့အထောက်အကူနဲ့ချီပြီးတော့ကူပြောင်းလာပြီးเนาะဒါမျိုးတွေဆိုတဲ့အခါကျတော့လေအဲ့လိုအနေထားပဲသူများသတင်းတွေဖတ်ပြီးတော့ပဲကျွန်တော်တို့သိထားတာရှိပါသေးတယ
်
ဟိုကျွန်တော်တော့ကျွန်တော်မသိရသေးဘူးကျွန်တော်တို့ကကျွန်တော်နှစ်ပိုင်းစိတ်ဝင်စားတာပေါ့လေဒီအဓိကဥကြုံမြင့်ဘလူကဘလူပြန်ပြီးတော့ဝင်လာတယ်ဆိုတဲ့အပိုင်းဝင်လာရဲဆိုတော့အောက်လမ်းလို့အပေါ်လမ်းကိုပြောတာမဟုတ်ပါဘူးကျွန်တော်တို့ကလေနော်ဒီသူဝင်လာတဲ့ပုံစံ
ကဝင်လာတဲ့ခြေနေရဲ့နောက်ွယ်မှာဘာရှိတယ်လဲဆိုတာပေါ့
ဟုတ်တယ်အဲ့ဒါကိုစိတ်ဝင်စားနောက်ကကျဥကြုံမြင့်ရဲ့နိုင်ငံရေးကြီးပွားချက်ကိုကျွန်တော်တို့စိတ်ဝင်စားတယ
်
နော်ဟုတ်လို့သူရဲ့ဒီစုဆောင်းတဲ့လူတွေကပြောရမစလို့ရှိရင်တော်တော်လေးကိုဒီအခြေခံလူရန်းစားတွေကိုသူက
ဟုတ
်တယ်။ပါတီကိုတိဆောက်တယ်။ပြစ်မှတ်ထားပြီးတော့လှုပ်ဆောင်တယ်။ဒါကြီးလည်းကျွန်တော်တွေ့ရတယ်ပေါ့နော်။ဆိုတော့ကကျွန်တော်တို့နားလည်ဖို့လည်းခက်ခဲတယ်။သူရဲ့ဒီကိုရီးယားရှိလုခဲ့ပြီးတဲ့လူနဲ့ကျွန်တော်တို့စကားကြီးလည်းတော်တော်ပြောပြစ်တယ်။ပြောပြစ်တဲ့အခါမှာဘာတွေ့ရလဲဆိုတဲ့ခါကျတော့လည်းဟို तू ကငွေကြေးကိုဘီလီယံနဲ့ချီပြီးတော့သုံးဆွဲနေတာမှန်တယ်။ဒါပေမဲ့တပြိုင်တည်းဆက်မှာသူရဲ့ဥဆောင်မှုဘိုင်းကိုတွားကြည့်မယ်ဆိုလို့ရှိရင် तू ကဒီထိတ်တန့်ခေါင်းဆောင်ဘိုင်းကို तू ကတေချာဘူး။ဝ ဖွဲ့စည်းနိုင်ဘူးဆိုတော့ကျွန်တော်တို့တွေ့ရတယ်။သူစိတ်ကူးတဲ့ပြီးတော့ရေချိုးခန်းထဲမှာသူအเจ้าအတကူစိတ်ကူးတဲ့လို့ရှိရင်သူကနှုတ်နဲ့ပြောပြီးတော့မှဒါကိုရီးယားရှိမှလေးတွေကနေလိုက်ရေးပြီးတော့မှဒါစီးစီးရဆုံးဖြတ်ချက်ဆိုပြီးတော့ဒါမျိုးလေးတွေထုတ်တာလည်းကျွန်တော်တို့တွေ့ရတယ်။ဆိုတဲ့အခါကျတော့ကျွန်တော်တို့မှဒီအဖြစ်တယ်ပေါ့နော်။ဆိုတော့ငွေကြီးချမ်းသာတဲ့လူတယောက်ကနေပြီးတော့မှတော့သူစိတ်ကူးရင်ပြီးတော့မှလုံဆောင်မှုတတ်တတ်နေလား။အဲဒီလိုတနည်းတနည်းကိုတွေ့ရတယ်။တော့တပိုင်းကလည်းပဲလူတယောက်ကစိတ်ကူးရင်မယ်ဆိုလို့ရှိရင်လည်းတနည်းနည်းနဲ့ပဲစိတ်ကူးရင်စရာအကြောင်းရှိတယ်ဗျာ
။ဒါပေါ့
။ပြောရမစရင်2010ကနေပြီးတော့2020ထိရောက်သွားတယ်။ရုပ်ကပွဲတိုင်းကလည်းရှုံးခဲ့တယ်ပြောရမစလို့ရှိရင်နော်။တလားတလားအနည်းဆုံး3000နန်းရှိပြီးတော့သုံးဆွဲရတယ်။ဆိုတော့အခါကျတော့စိတ်ကူးရင်လည်းဆိုတော့စိတ်ကူးရင်လို့ရတယ်။ဒါပေမဲ့ဟိုစီးပွားရေးတပါဆိုတော့ပို့ပြီးငွေကြီးကိုလည်းပဲပူတန်းမှုထားပါတယ်။ငွေ3000တောင်းရှိပြီးတော့ဆိုတော့လေဟိုစိတ်ကူးရင်ပြီးတော့3000တောင်းရှိပြီးတော့အလကားတော့ဘယ်သူမှတော့မသုံးဆွဲနိုင်ဘူး။ဆိုအဲ့ဒီဗဟေကြီးတွေအများကြီးကိုကြံနေသေးတယ်ဒီဥကြုံမြင်ရနောက်ပြီးတော့တရုတ်နဲ့ပတ်သက်ပြီးတော့မှရေးသားနေရရှိတယ်ကျွန်တော်တို့မှဘာမှထောက်ထားရရှိဘူးအဲတေတာဘော့တခုကသူ့ရဲ့စီးပွားရေးလုပ်ငန်းတွေအားလုံးကတရုတ်နဲ့ပတ်သက်ပြီးတော့ဆက်ဆက်နေတာကိုကျွန်တော်တို့တွေ့ရတယ်သူ့ရဲ့အမှုတွေနဲ့လည်းကျွန်တော်တို့နေခဲ့ရတဲ့ကာလကျွန်တော်တို့ပြန်ပြီးပြောဆိုခဲ့တဲ့တချို့အကြောင်းအရာတွေလည်းပဲသူတို့စီးပွားရေးလုပ်တာအဓိကတရုတ်ပြည်မှာကြီးနဲ့ဟောင်ကောင်ပဲအဓိကလေဆိုတော့ဒါနဲ့ပတ်သက်ပြီးတော့သူစီးပွားရေးတွေလုပ်ဆောင်ကြတယ်ဆိုတဲ့အခါကျတော့တရုတ်နဲ့ပတ်သက်ပြီးတော့သူရဆက်နွယ်မှုတွေကဘယ်လောက်ရှိသလဲเนาะကျွန်တော်တို့အဲ့ဒါကိုကျွန်တော်တို့တော်တော်စိတ်ဝင်စားတယ်ပေါ့နော်အနှစ်ချုပ်အောင်မယ်ဆိုသူရနိုင်ငံရေးဒီမှန်ချက်နဲ့ပတ်သက်ပြီးကျွန်တော်မသိရဘူးသူရ political motive ပေါ့နော်အဲ့ဒါမသိရဘူးဒါပေမဲ့တရုတ်ပြည်မှာနဲ့ပတ်သက်ပြီးတော့သူရလူမှုရေးနိုင်ငံရေးစီးပွားရေးဆက်နွယ်မှုအခြေအနေတွေကျွန်တော်တို့မသိရဘူးပေါ့ဗျာ
ဟုတ်နောက်ထပ်စိတ်ဝင်စားစရာတွေဗဟေလိတွေကတော့အများကြီးရှိနေသေးတာပေါ့နော်ဆိုတော့ဆရာကြီးအတွင်းဒီဥကြုံမြင့်ဖြစ်ရလူဒီပါတီဖြစ်ရကနေပြီးတော့ဟလာရုပ်ောက်ပွဲကိုဒီဖြစ်ရကရုပ်ောက်ပွဲကြီးတစ်ခုလုံးအပေါ်မှာတော့ဟလာသူတို့တကယ်တရားမှုရှိမယ်လို့ကျွန်တော်ကိုယ်တိုင်တော့ကျွန်တော်မမြင်ဘူးပေါ့လေဒါပေမဲ့ဒီဖြစ်ဒီလိုဖြစ်ရမျိုးကနေမြန်မာနိုင်ငံကြီးမြန်မာရုပ်ောက်ပွဲစတဲ့အဖြစ်ဟလာအဖွဲ့အစည်းတွေဘယ်လိုသင်ငန်းစာများတစ်ခုခုယူလို့ရမလဲဆရာကြီးတော့
အဲကျွန်တော်တို့နိုင်ငံကနော်နိုင်ငံရေးမှာပေါ့နိုင်ငံရဲ့အချုပ်ချာအာဏာမှာအာဏာပိုင်ဆိုးမှုမှာတိုင်းတစ်ပါးရဲ့ဩဇာကံတိုင်းတစ်ပါးကနေဝင်ရောက်ပြီးထုတ်ကြင်တာမျိုးမဖြစ်ဖို့ဆိုတော့အဲစိုးရင်ချက်ပေါ့နော်အဲ့စိုးရင်ချက်အဲ့ဒီဟာရှိလို့လဲကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားတဲ့နိုင်ငံရေးပါတီများဆိုင်ရာဥပဒေတွေထဲမှာတရားတွေစီစီကြကြထည့်ထားတာပေါ့နော်အဲ့ဒီထည့်ထားတဲ့အတိုင်းကဟိုနိုင်ငံရေးပါတီတိုင်းကိုစနစ်တကျတော့မစစ်ဆေးနိုင်ဘူးပေါ့နော်ဒီကိစ္စကတည်တာတဲ့သက်တည်ပေါ့နော်မစစ်ဆေးနိုင်ခဲ့ဘူးမစစ်ဆေးနိုင်တဲ့အခါကျတော့ရိုးရိုးကျွန်တော်တို့ဒီကူညီပြီးတော့ထောက်ပံ့ပြီးတဲ့အခါကျတော့ဒီမိုကရေစီဖြစ်စဉ်ကိုတွန်းအားပေးတဲ့ပို့ပြီးတော့ကောင်းစေခြင်းလို့ဟိုကူညီပံ့ပိုးတာမျိုးတွေကတိတ်အေးမကြီးပေမဲ့အဲနေချင်းညာချင်းတုံတိုးအင်အားကြီးလာပြီးတော့အဲ့လိုဒီလွှတ်တော်ထဲမှာပေါ့နော်ဒီအင်အားကြီးပါတီတစ်ခုအနေနဲ့ရောက်သွားအောင်မျိုးလုံနိုင်လိမ့်မယ်လို့ကျွန်တော်တို့ကလည်းမထင်ဘူးဒါကျွန်တော်ကိုမေးလို့ရှိရင်ဒီပါတီဟာအခုတစ်ခေါက်ရွေးကောက်ပွဲဝင်လဲနိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးတနည်းအားမတောင်မှနိုင်ရင်မှနိုင်မှာဒါပေမဲ့အခုတစ်ခေါက်သူ Facebook ပေါ်မှာတက်လာတာပဲကြည့်တဲ့အခါကျစူးစောင်းထားတဲ့အများမသေးဘူးမသေးတဲ့အခါကျတော့နည်းနည်းတော့ဟိုစိုးရင်ဘူးကောင်းတာပေါ့နော်အစိုးရင်ဘူးကောင်းတော့နောက်မှဒါမျိုးကစောစောစီးစီးဖြစ်သွားလိုက်တာလည်းကောင်းပါတယ်ကျွန်တော်တို့ဒီအစိုးရနဲ့နိုင်ငံတော်အနေနဲ့ကတော့ဒါသတိထားရမှာပေါ့နော
်ဟုတ်ကဲ့ခင
်ဗျရွေးကောက်ပွဲတက်ရောက်မှုကတော့သူပါတီကိုအေးအေးယူခံလိုက်ရတဲ့အခါကျတော့အခုသူပါတီရလူတွေရပြည်ထိုင်မျိုးကိုဟိုသွားပြီးတော့ထောက်ခံတာပေါ့သွားပြီးပန့်ပိုးတာပေါ့ဆိုတော့ဒီကိစ္စမှာတော့အခုကအာဏာရပါတီကတော့နည်းနည်းလေးတချို့ဟိုနေရာတွေမှာအပြင်းထန်ပေါ့နော်အကျိငယ်ရှင်ပြန်ရတဲ့နေရာတွေမှာနည်းနည်းအန္တရာယ်ရှိတယ်လို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုဆိုဝင်းရောပထမတစ်ခုကရွေးကောက်ပွဲပေါ်မှာဘယ်လိုတက်ရောက်မှုတစ်ခုခုရှိနိုင်သလားဘယ်လိုတက်ရောက်မှုလို့ကိုဆိုဝင်းနားလည်ထားလဲမြင်ထားပါလေ
ကျွန်တော်အမြင်ကတော့ဒီဟို UDP ပါတီကရခိုင်နယ်အားလည်းပဲသူကနိုင်ငံရေးအဖြစ်သူက challenge လုပ်နိုင်တဲ့အစဉ်ခွန်နိုင်တဲ့အနေအထားမရှိခဲ့ဘူးပေါ့နော်ဆိုတဲ့ခါကျတော့เนาะဆိုတော့ယူကော့ဝင်းနဲ့ပတ်သက်ပြီးတော့ကြီးမားမားကျွန်တော်တို့ပြောင်းလဲမယ်တော့မထင်ဘူးဒါပေမဲ့လူလူကြားထဲမှာတော့တချို့ဟာကြီးကတော့ရှုပ်ထွေးပြီးတော့ဝေဝါးသွားတဲ့အပိုင်းတွေရှိတာပေါ့လေဆိုတော့ကျွန်တော်ကဒီကနေပြီးတော့ကျွန်တော်ဘာသင်ခန်းစာရလဲဆိုတော့အခါကျတော့ဒီနိုင်ငံတစ်နိုင်ငံမှာဟိုယူကော့ဝင်းဆိုတာရှိတယ်နောက်တချို့နိုင်ငံတွေမှာတမရယူကော့ဝင်းတွေရှိတယ်အဲ့ရရွေးချယ်ပွဲတွေရှိတယ်။အများအားဖြင့်ဒီကုစရယ်လောင်းနေပတ်သက်ပြီးတော့မှဒီသက်ဆိုင်ရာထောက်ပံ့ရေးဒီကုလညတရားနေအများအားဆုံဆန်းနေပေါ့နော်။ဆိုတော့သူတွေမကောက်ဘူး။သူနဲ့ပတ်သက်တဲ့မိသားစုတွေ၊ဤဆက်တဲ့မိသားစုတွေရောဝေးကွာတဲ့မိသားစုတွေအားလုံးရောဒါနိုင်ငံတော်ရဲ့လုံခြုံရေးအတွက် စုံစမ်းရရေးစစ်ဆေးရတယ်ပေါ့ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကျတော့ဒီစုံစမ်းစစ်ဆေးတဲ့အပိုင်းတွေကကျတော့ဘာဖြစ်လဲဆိုတဲ့ခါကျတော့စုံစမ်းစစ်ဆေးတဲ့ပြုလုပ်တဲ့လူတွေကကျွန်တော်တို့ကဒီ independent မဖြစ်ဘူးပေါ့ဗျာနော်လွတ်လပ်ပြီးတော့မှအမိခုကင်းတဲ့ဟာမဖြစ်တဲ့ခါကျတော့အဲ့ဒီမှာကျွန်တော်ထင်တယ်ဟိုနိုင်ငံရေးသဘောတရားကြီးလွှမ်းမိုးလို့ရှိရင်ကျွန်တော်တို့တိုင်းပြည်တွေအများကြီးပြင်နာနိုင်စရာအကြောင်းတွေရှိတယ်ဆိုတော့ကျွန်တော်အဲ့ဒါကိုကျွန်တော်သင်ခန်းစာရတယ်ပေါ့ဗျာ
ဟုတ်
ဆိုတော့ဟိုအဲ့တခုကအဲ့ဒါတော်တော်လေးကိုကျွန်တော်ထင်တယ်ဟိုအရေးကြီးတဲ့ point မှာဒါကြောင့်မလို့ဒီထောင်လိုင်းအင်အားစုတွေဥပမာအရင်ရဲတပ်ဖွဲ့လိုဟာမျိုးတွေဟာအစားပေါ့နော်ဟို CID လိုဟာမျိုးတွေဟာဒါတွေအကုန်လုံးကဒီဟိုတီးခြားဖြစ်နေရမယ်ဒီသူတူတူရဲ့ဟိုဩဇာအောက်မှာဖြစ်လို့မရဘူးအခုဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာအလုံးသိပြီးသားဒီတက်မတော်ကနေပြီးတော့မှဒီရဲတပ်ဖွဲ့ကိုထိန်းချုပ်ထားတယ်တက်မတော်ကနိုင်ငံရေးအချင်းတွေပဲနေရာကြီးယူထားတယ်တက်မတော်ကနေပြီးတော့မှမွေးဖွားလာတဲ့ဒီခံဖြူးဆိုတာလည်းပဲလက်ရှိအနာဂတ်ပါတီနဲ့ပြိုင်ဘက်ဆိုတဲ့အနေအထားကြီးရှိတယ်ဆိုတဲ့အခါကျတော့တက်မတော်ကဘလို့ပဲဖြစ်ဖြစ်နိုင်ငံရေးမှာထက်ထက်ဝင်ဝင်ပေါအောင်ပတ်သက်နေတယ်ဒီလိုပေါအောင်ပတ်သက်နေတဲ့ဒီအဖွဲ့အစည်းရဲ့အောက်မှာထောက်လိုင်းအဖွဲ့အစည်းတွေလုတ်ကန်ရတယ်ဆိုတာကတော်တော်လေးဥဒါမကောင်းတဲ့ကိစ္စပုံမှန်မဟုတ်ဘူးပေါ့ဒါကြောင့်မလို့ပုံမှန်မဟုတ်တဲ့အနေအထားမှာရှိတဲ့ထောက်လိုင်းတပ်ဖွဲ့တွေကဒီအလုပ်တွေကိုလုပ်တဲ့အခါမှာအများကြီးတော့အခက်အခဲရှိမယ်လို့ကျွန်တော်ယုံကြည်တယ်ဆိုတော့ဒီအခက်အခဲတွေကိုဟိုကြော်လွားဖို့အတွက်ပြည်သူလူထုကနေပြီးတော့မှကိုယူချင်တဲ့လွတ်တော်မှာပဲဖြစ်ဖြစ်နောက်ဆုံးဟိုတမနာတွေပဲဖြစ်ဖြစ်ပေါ့နော်ဒီလူတွေနဲ့ပတ်သက်ပြီးတော့ယုံကြည်ဖြစ်နေရမယ်ဘယ်သူမှဟိုဘာမှကြောက်ကြနေစရာမလိုဒီလူကဘယ်သူတွေလဲနော်ဒီလူကရုရှားလူလားဒီလူကအမေရိကန်လူလားဒီလူကတရုတ်လူလားဆိုတာကိုနိုင်ငံသားတွေနဲ့ထောက်လန်းစရာမလိုဘူးပြောမယ်မလိုတော့အောင်ယုံကြည်မှုရှိနေရမှာပေါ့လားပြောရမယ်ဆိုလို့ရှိရင်အဲ့လိုယုံကြည်မှုရှိဖို့အတွက်ဒီ independent ဖြစ်တဲ့ထောက်လန်းရေးတွေရဲ့ဟာအခက်အခဲတော့အင်မတန်ရေးကြီးပါတယ်ဆိုတာကိုကျွန်တော်တို့သင်ခန်းစာရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာပေါ်ဝင်ဆွေးနွေးပြီးသွားတယ်ဆရာကြီးထွန်းကိုဆွေဝင်ညောင်စလုံးကိုကျွန်တော်တို့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီဘောမျိုးနဲ့ဒီသူတို့ကိုယ်စားလှယ်ဟောဦးရထွန်းမြန်မာနိုင်ငံသတင်းဌာနအဒီတာချုပ်ကိုဆွေဝင်းတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းချက်တွေကိုအင်ကာညဒိုင်းလိုင်းစီစဉ်နေရာမှာအစားထိုးထုတ်နေတာပါ VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါတည်းရပါဒေဗီယာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ American Achievite Alilili ဈေးကုမ္ပဏီနဲ့ Canada Accelera ဈေးကုမ္ပဏီတို့ပူးပေါင်းစမ်းသပ်နေတဲ့ COVID-19 ကုသဆေးစမ်းသပ်မှုတွေကိုရပ်ဆိုင်းလိုက်ပါတယ်။ဒီဆေးကုလူနာတွေမှာဆက်ပြီးတော့စမ်းသပ်တော့မှာမဟုတ်ဘူးလို့ American ကုဆေးယောဂဌာနကတင်းနှင်းလာနေတုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီဆေးကုမ္ပဏီတစ်ခုကပူးပေါင်းစမ်းသပ်နေတဲ့ Bamla Navy Map ဆေးက COVID-19 ယောဂပြင်းထန်တဲ့သူတွေကိုကုသရမှာထိရောက်မှုမရှိဘူးလို့သုတေသနပညာရှင်တွေကပြောပါတယ်။ Johns Hopkins Coronavirus သုတေသနစင်တာအခြေလက်တွေအရ American မှာတင်းနှင်းလာနေကကုဆေးသူလူနာတွေ6,600ကျော်ရှိပါတယ်။American တရားရင်ကျုပ်တရားသူကြီးဖြစ် Amy Coney Barrett ကိုအထက်လွှတ်တော်က52မေ48မေနဲ့တနင်္လာနေ့နောက်ပိုင်းကအတည်ပြုခံရလိုက်ပြီးဖြစ်ပါရယ်အခုလိုသူကိုအတည်ပြုခံရလိုက်တဲ့အတွက်ရေကောက်ပွဲဆိုင်ရာအငင်းပွားမှုတွေပေါ်တရားရင်ကျုပ်ကဆုံးဖြတ်ဖို့လိုအပ်လာတဲ့အခါပူပူနွေးနွေးခံအပ်ခံထားရတဲ့တရားသူကြီး Barrett လည်းပါဝင်ပတ်သက်ဆုံးဖြတ်ဖို့ရှိလာမှာဖြစ်ပါရယ်လုံခြုံရေးနဲ့လွတ်လပ်ခွင့်အပေါ်တရုတ်ချင်းချောက်မှုနဲ့ပတ်သက်လို့ American ပြည်ထောင်စုနဲ့အိန္ဒိယနိုင်ငံအတူတူကရင်ဆိုင်သွားမယ်လို့ American နိုင်ငံညာရေးဝန်ကြီး Mike Pompeo ကအိန္ဒိယခေါင်းဆောင်တွေနဲ့မတွေ့ခင်ဒီကနေ့မှပြောဆိုလိုက်ပါတယ်။ဝန်ကြီး Pompeo ဟာ American ကောက်ွယ်ရေးဝန်ကြီး Mark Esper နဲ့အတူအိန္ဒိယနိုင်ငံကိုတနင်္လာနေ့ကရောက်ရှိခဲ့တာပါ။အခုရင်ဆိုင်နေရတဲ့ကမ္ဘာကပ်ဘေးကိုဘယ်လိုပူးပေါင်းကင်တွယ်မလဲ။တရုတ် Communist Party ရဲ့လုံခြုံရေးချင်းချောက်မှုကိုဘယ်လိုရင်ဆိုင်မလဲဆိုတာနဲ့ဒေတာရင်းငင်းငင်းရင်းနဲ့တည်ငြိမ်မှုရရှိစေမယ့်လွတ်လပ်ခွင့်အပေါ်ချင်းချောက်မှုကိုဘယ်လိုတုံ့ပြန်မလဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်တယ်လို့ American နိုင်ငံညာရေးဝန်ကြီးကဆွေးနွေးပွဲမတိုင်ခင်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်။တို့ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအားပေးနားဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ်။တို့ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုယ်ရောစိတ်ပါရှင်နဲ့ချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.